Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင် VOA American တန်ရဲ့2019 January 10ရက်စာသားပတိနေ့နေ့ခင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်ဒီမှာအင်ဂျင်နိုင်ပါ
မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုဇော်ဝင်းထိုင်နဲ့အတူကြေညာပေးပါပါရန်ဆိုင်ထားတဲ့အစိုးရရန်ရပြန်လဲလဲပတ်နိုင်ရတဲ့ American သမ္မတနဲ့ Democrat အမတ်တွေကြားဆွေးနွေးမှုတွေမှာပြည်လဲမှုတွေမရကြသေးပါဘူးရခိုင်ပြည်နယ်တွေမှာတိုက်ရင်အားတွေတိုးချဲ့တဲ့အတွက် data ကန်တွေအတွက်ကိုကဲဆဲကူညီရမှာအခက်အခဲတွေမှာမို့စိုးရင်ရကြောင်ကုလသမဂ္ဂကပြောပါတယ် Bangladesh နိုင်ငံမှာအထက်ချုပ်ဆယ်ယောက်အလုပ်သားတွေဆန္ဒပြတဲ့အတွက်ရဲတွေကမြေယိုဘုံင်းနဲ့လူစုခွဲခဲ့ပါတယ်ဒီလိုထူးခြားတဲ့တင်းလေးတွေကိုကြားရမှာပါမှအင်ဂျင်နီယာ
ကောင်းပါပြီရှင်ဒီကနေ့တင်ဆက်မဲ့သတင်းလွှာတွေထဲမှာတော့ကချင်ပြည်နယ်နဲ့အခမ်းအနားကိုတက်ရောက်ဖို့ကချင်ဒေသကိုလက်တလောရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့
ဒီကနေ့တော့ဒီကနေ့မြန်မာပြည်ကိုကျေးဇူးတင်ရဲ့အိတ်ရှိတယ်ရတယ်ဒီကနေ့တော့ဒီအနေနဲ့ဒီကနေ့မှာပါဝင်ပြတာလာကြပါပြီ။ဒီကနေ့လည်းဒီလာတဲ့ပါတဲ့တစ်ခုတစ်ခု
။သတင်းစီစဉ်နောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါရဲ့ရှင်။အဲဒီနောက် Rohingya တွေပြန်ပြီးလက်ခံရေးအစီအစဉ်မရေရာသေးတဲ့အကြောင်းနောက်တစ်ခါရခိုင်ပြည်နယ်မှာရဲကင်းစခန်းတွေတိုက်ခိုက်ခံရတဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ကျမတို့ VOA Windor တာကိုကြကြတဲ့သတင်းပေးပို့ထားတာကိုလည်းနားဆင်ရဖို့ရှိပါရဲ့ရှင်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသွတ်နဲ့ကိုဇော်ဝင်းလိုင်တို့ကတင်ပြမှာပါ
ဒီကနေ့တော့ဒီကနေ့မြန်မာပြည်ကိုကျေးဇူးတင်ရဲ့
အမေရိကန်မက္ကဆီကိုနှစ်နိုင်ငံကြားမှာတရားဝင်လာရောက်မှုတွေကိုတားဆီးရတဲ့နေဆက်တတိုင်းကာယံဖို့လိုအပ်တဲ့သမ္မတဒေါ်နယ်ထရန့်တောင်းခံထားတဲ့ရန်ပုံငွေမရခဲ့တဲ့နောက်မှာသမ္မတဟာထိတ်တန့်ဒီမိုကရက်အမတ်တွေနဲ့အင်ဂျူရောမှာချင်းပါနေတဲ့တွေ့ဆုံပွဲကနေရုတ်ချီးထွက်ခွာသွားခဲ့ပါတယ်။အောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီနဲ့အထက်လွတ်တော်လူနည်းစုအမတ်ခေါင်းဆောင်ချက်ရှူမာတို့နဲ့သူ့ရဲ့ဆွေးနွေးပွဲဟာအချိန်ဖြုန်းတာတက်တက်ပဲဖြစ်နေတဲ့အကြောင်းသမ္မတထရမ့်ကသူ့ရဲ့ Twitter ကနေရေးပါတယ်။အစိုးရရန်တရားတစိ့တစ်ပိုင်းကိုရက်ပေါင်း19ရက်ကြာရန်နာထားတာအဆုံးသတ်ဖို့နဲ့လာမယ့်ရက်ပေါင်း30အတွင်းနေဆက်လုံခြုံရေးဆိုင်ရာညှိနှိုင်းမှုတွေလုပ်ဖို့အတွက်နေဆက်အုပ်တိုင်းဒါမှမဟုတ်တမဏိတိုင်းတိဆောက်ရေးအတွက်သူတို့သဘောတူအတည်ပြုပေးဖို့ပြောခဲ့ပေမဲ့နန်စီပလိုစီဘက်ကလည်းညှင်းဆန်ခဲ့တာကြောင့်ဘာမှအလုပ်မဖြစ်ဘူးလို့ပြောပြီးသူနှုတ်ဆက်ပြီးထွက်ခွာခဲ့တယ်လို့သမ္မတထရန့်ကပြောကြားခဲ့တာပ
ါကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာရွေးကောက်ပွဲရလဒ်တီကြီးညာတော့မှာဖြစ်တဲ့အတွက်အမေရိကန်နိုင်ငံသားတွေတိုင်းပြည်တွင်းကထွက်ခွာကြဖို့အမေရိကန်တန်ယုံကသတိပေးချက်ထုတ်ပြန်ထားပါတယ်အမေရိကန်အစိုးရရဲ့အကူအညီပေါ်မီကိုအားထားမှုမပါဘဲတိုင်းပြည်တွင်းကထွက်ခွာကြဖို့ကွန်ဂိုနိုင်ငံမြို့တော်ကင်ရှားစာမှာရှိတဲ့အမေရိကန်တန်ယုံကဗုဒ္ဓဟူးနေ့မှာကြီးညာချက်ထုတ်ပြန်လိုက်တာပါအမေရိကန်နိုင်ငံသားတွေအနေနဲ့လူအများစုဝေးတဲ့နေရာတွေနဲ့ဆန္ဒပြပွဲရှိတဲ့နေရာတွေကိုမသွားကြဖို့ဒေသရင်းသတင်းတွေကိုပုံမှန်စောင့်ကြည့်ကြဖို့နဲ့အန္တရာယ်ဖြစ်နိုင်တဲ့အခြေအနေတွေအတွက်အမြဲသတိဝရိယရှိကြဖို့အတွက်လည်းအမေရိကန်တန်ယုံကသတိပေးထားပါတယ်ဒီဇင်ဘာ30ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲရလဒ်တွေကိုဒေသစံတော်ချုပ်ဗုဒ္ဓဟူးနေ့ည7နာရီအချိန်မှာကြီးညာမယ်လို့ကွန်ဂိုရွေးကောက်ပွဲကော်မရှင်ကပြောထားတာပါရွေးကောက်ပွဲအရာရှိတွေဒီမှာနေ့ညကတွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်ဒီတန်တရာရွေးကောက်ပွဲရလဒ်တွေကိုကြီးညာပေးမယ်လို့ကတိပြုပြီးတဲ့အချိန်မှာတော့မြို့တော်ကင်ရှားဆာမှာရှိတဲ့ရွေးကောက်ပွဲကော်မရှင်ဌာနချုပ်အပြင်မှာလုံတွင်းရဲတပ်ဖွဲ့တွေစတင်နေရာယူလာခဲ့ကြပါတယ
်ဆီးရီးယားကအမေရိကန်တပ်တွေပြန်ပြီးဆုတ်ခွာဖို့လုံနေချိန်မှာမဟာမိတ်တွေကိုအာမခံပြောချဖို့နဲ့အီရန်ပေါ်မှာဖိအားတိုးပေးရမှာပံ့ပိုးမှုတွေရလာစေဖို့အတွက်အမေရိကန်နိုင်ငံချိုင်းဝန်ကြီးမိုက်ပွန်ပီယိုဟာဗုဒ္ဓဖူးနေ့မှာအီရန်နိုင်ငံကိုကြိုတင်ကြေညာမထားဘဲတွားရောက်ခဲ့ပါတယ်။ဝန်ကြီးပွန်ပီယိုဟာအီရန်မြို့တော်ဘက်ဒက်နဲ့အီရန်မြောက်ပိုင်းကအာဘမြို့တွေကိုတွားရောက်တာဖြစ်ပါတယ်။ IS စစ်တွေးကြော်တွေကိုတံပြန်မှုနဲ့တိုက်ခိုက်ချိန်မုန်းတာဟာဒါနဲ့အီရန်ကိုတံပြန်တိုက်ခိုက်ဖို့ရတဲ့တကယ်ကိုအရေးပါတယ်လို့အဘယ်ကိုမထွက်ခွာခင်မှာပဲသတင်းတောက်တွေကိုဝန်ကြီးပေါင်ပီယိုကပြောတာပါဝန်ကြီးပေါင်ပီယိုဟာအီရတ်အစိုးရထိတ်တန့်ခေါင်းဆောင်နေတဲ့တွေ့ဆုံပွဲအပြီးမှာအီရတ်ကကတ်စ်ဒေတာဆိုင်ရာအစိုးရအဖွဲ့ကထိတ်တန့်အရာရှိတွေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်အီရတ်မှာရွေးကောက်ပွဲကျင်းပခဲ့ခြင်းကစပြီးတကယ်တိုးတက်မှုတွေရှိခဲ့ကြောင်းနဲ့အီရတ်ဒီမိုကရေစီထွန်းကားဖို့အီရတ်ကသက်ဆိုင်ရာအဖွဲ့အားလုံးနဲ့အမေရိကန်ဘက်ကလက်တွဲဆောင်ရွက်မှာဖြစ်ကြောင်းနဲ့ဝန်ကြီးပေါင်ပီယိုကပြောပါတယ်ဝန်ကြီးပေါင်ပီယိုဟာအီရတ်သမ္မတ ဘာရမ်ဆာလီနဲ့လွှတ်တော်ဥက္ကဋ္ဌမိုဟာမက်အယ်ဟာဘူစီရိုနဲ့လည်းတွေ့ပါတယ်။ဒါအပြင်အီရတ်ရဲ့ကတ်ဒေတာဆိုင်ရာအစိုးရအဖွဲ့ဝန်ကြီးချုပ်နဲ့ရောကတ်ဒေတာရင်းလုံခြုံရေးကောင်စီ KRSC အကြီးအကဲအပြင်ကတ်ဒီမိုကရက်တစ်ပါတီခေါင်းဆောင်တွေနဲ့ပါဗိုလ်တော်ဖူးနေမှာတွေ့ဆုံခဲ့တာဖြစ်ပါတယ်။အီရတ်လုံခြုံရေးတပ်ဖွဲ့တွေနဲ့လုံခြုံရေးမဟာမိတ်ပြည်မှုကိုဆက်ပြီးဆောင်ရွက်ဖို့ပါဝင်အီရတ်နိုင်ငံရဲ့လုံခြုံရေးဆိုင်ရာစိန်ခေါ်မှုတွေအတွက်အမေရိကန်ဘက်ကကူညီဆောင်ရွက်ပေးမှာဖြစ်ကြောင်းအမေရိကန်နိုင်ငံသားဌာနကလည်းပြောကြားခဲ့ပါတယ်။
ဥရောပသမဂ္ဂအဖွဲ့ကနေဗြိတိန်နှုတ်ထွက်မဲ့မလနောက်ဆုံးရက်ကိုနှိကလာတဲ့အမျှအနောက်နိုင်ငံတွေကအီရန်၊ဆီးရီးယားနဲ့မြောက်ကိုရီးယားနိုင်ငံတို့အပေါ်ချမှတ်ထားတဲ့ပိတ်ဆို့ရေးယူမှုတွေကိုထိခိုက်လာမလားဆိုတဲ့ဆွေးနွေးမှုတွေလည်းထွက်ပေါ်လာနေပါတယ်။အဲဒီနိုင်ငံတွေအပေါ်ပိတ်ဆို့ရေးယူမှုတွေချမှတ်ရေးအတွက် EU နိုင်ငံတွေကိုစီယုံပြောဆိုတဲ့နေရာမှာဗြိတိန်ရဲ့ဩဇာထိရောက်မှုရှိကြောင်းသုတေသီတွေကတုံ့တက်ပြောဆိုနေကြပါတယ်။ EU ကနှုတ်ထွက်သွားရင်တော့ဗြိတိန်အနေနဲ့စီးပွားရေးနဲ့မဟာဗျူဟာမျိုးပူးပေါင်းဆောင်ရွက်နိုင်မယ်မိတ်ဖက်နိုင်ငံအသစ်တွေကိုသူနည်းသူဟန်နဲ့သူရှာဖွေသွားလိမ့်မယ်လို့ခံမှန်းပြောဆိုနေကြပါတယ်။လက်ရှိမှာ EU ကချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုစုစုပေါင်း80ရာခိုင်နှုန်းလောက်ဟာဗြိတိန်ကအသိပေးခဲ့လို့ဒါမှမဟုတ်အဲ့လိုပိတ်ဆို့မှုတွေချမှတ်ဖို့အတွက်အကြံပြုခဲ့လို့ဖြစ်တယ်လို့ဂျနီဗာအခြေစိုက်နိုင်ငံတကာပိတ်ဆို့အရေးယူရေးကွန်ရက်ကအေရီကာမိုရေးကပြောပါတယ်။အနာဂတ်မှာဗြိတိန်ပါဝင်နိုင်ခြင်းမရှိရင်တော့ EU တစ်ဖွဲ့လုံးရဲ့ဆက်ဆံရေးဟာလည်းပြောင်းလဲသွားနိုင်တယ်လို့သူကပြောပါတယ်။ရုရှားသချိုဟောင်းကိုဗြိတိန်နိုင်ငံဆော့စ်ဖူရီမြို့မှာအစိတ်ခတ်တပ်ဖို့ကြိုးစားမှုကိုရုရှားအစိုးရကလုပ်ဆောင်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ဗြိတိန်အပါအဝင် EU နိုင်ငံတွေမှာရှိတဲ့ရုရှားတန်တမာတွေကိုပြည်နယ်နံပေးဖို့ကိစ္စကိုလည်းဗြိတိန်ကပဲအလင်းအမြန်ဥဆောင်လုပ်ကင်ခဲ့တာပါ
ပြည်ရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9839ညလိုင်းဒိုမီတာ48 kHz 6153ညဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ရေအမေရိကန်တံကမနက်ခင်းသတင်းတွေကိုဆက်လက်ကြည့်ညာနေပါတယ်ရခိုင်ပြည်နယ်ရင်းအေးရခိုင်လက်နက်ကင်တပ်ဖွဲ့နဲ့တိုက်ပွဲတွေဖြစ်နေတဲ့တပ်မတော်ဘက်ကတန့်ရတိုးမြင့်ချထားမှုတွေကလည်းစစ်ရေးအရှိန်မြင့်လာပြီးဒေသခံတွေအတွက်စိုးရိမ်ရတာကြောင့်ငင်းချမ်းစွာအပြေရှာဖို့ကုလသမဂ္ဂကဗိုလ်တော်ဖူးနေမှာတိုက်တွန်းလိုက်ပါတယ်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာမဟာမင်းကြီးရုံး UNHCR ရဲ့မြန်မာနိုင်ငံဆိုင်ရာယာယီဌာနကိုယ်စားလှယ် Nat Ochbi ကရခိုင်ဒေသရင်းတိုက်ပွဲအချိန်ရုတ်တရက်မြန်မာလာနိုင်ခြင်းရှိနေတာမို့နှစ်ဖက်စလုံးငင်းချမ်းတဲ့အဖြေရှာကြဖို့ထပ်မံတောင်းဆိုလိုက်တာဖြစ်ပါတယ်။ဒါပြင်ဒေတာရင်းတိုက်ပွဲတန်ခမ်းရတဲ့ဒေတာရင်းမှာကဒေတာခံတွေကိုအကူအညီပေးဖို့အတွက်တွားရောက်နိုင်ရင်ဟာတိုက်ကိုအရေးကြီးနေကြောင်းလည်းပြောပါတယ်။တကယ်လို့နောက်ထပ်အိုးရင်ရွှေပြောင်းရသူတွေရှိလာပြီးသူတို့အတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေတိုက်ပြီးလိုအပ်နေချိန်မှာလိုအပ်တဲ့အကူအညီလုံးလောက်မပေးနိုင်မှကိုစိုးရိမ်ကြောင်းလည်းပြောကြားခဲ့ပါတယ်။
ရိုဟင်ဂျာတွေကိုမြန်မာပြည်ပြန်ပို့နေတာကြောင့်အိန္ဒိယအစိုးရဟာဝေဖန်မှုတွေနဲ့ရင်ဆိုင်နေရတဲ့အချိန်မှာပဲလွန်ခဲ့တဲ့ရက်ပိုင်းအတွင်းအိန္ဒိယမှာရောက်နေတဲ့ဒါဇင်နဲ့ချီတဲ့ရိုဟင်ဂျာတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးနေကြတယ်လို့အစိုးရရာရှိတွေကအင်္ဂါနေ့မှာပြောပါတယ်။မြန်မာစစ်တပ်ကရိုဟင်ဂျာတွေအပေါ်လူမျိုးတွန်းတပ်ဖြတ်မှုတွေကျွလွန်နေတယ်ဆိုတဲ့ဆွဆွဲချက်တွေထွက်ပေါ်နေတဲ့ကြားကပဲလူ9ဦးပါရိုဟင်ဂျာမိသားစုတစုကိုအိန္ဒိယအစိုးရကမြန်မာအာဏာပိုင်တွေလက်ထဲပြီးခဲ့တဲ့သတင်းပတ်ထဲမှာလွှဲပြောင်းပေးခဲ့တယ်လို့ဆိုပါတယ်။လွန်ခဲ့တဲ့လအနည်းငယ်အတွင်းဒုတိယအချိန်မြောက်ပြန်ပို့တဲ့အိန္ဒိယအစိုးရရဲ့အဲ့ဒီလောက်ရအပေါ်ကုလသမဂ္ဂကလည်းဝေဖန်ထားပြီးအိန္ဒိယအစိုးရဟာနိုင်ငံတကာဥပဒေတွေကိုမျက်ကွယ်ပြုလှုံ့ဆော်နေကြောင်းလူ့ခွင့်ရေးအဖွဲ့တွေကလည်းဆွဆွဲပြောဆိုလိုက်ပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာပြည်ညင်စာတမ်းကိုလက်မှတ်ထိုးမှတ်ထားတဲ့အိန္ဒိယအစိုးရက2018ခုနှစ်အတွင်းရိုဟင်ဂျာ130ကိုဖမ်းဆီးထိန်းသိမ်းလိုက်ပြီးဟိန္ဒူအစွန်းရောက်တွေကလည်းရိုဟင်ဂျာမွတ်စလင်တွေကိုအလုံးအရင်းနဲ့ပြန်ပို့ဖို့တိုက်တွန်းပြောဆိုနေကြပါတယ်။အိန္ဒိယဘက်ကနေနေဆက်ဖြတ်ကျော်ဝင်ရောက်လာတဲ့ဒါဇင်နဲ့ချီတဲ့ရိုဟင်ဂျာတွေကိုလွန်ခဲ့တဲ့သတင်းပတ်အတွင်းဖမ်းဆီးခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နေဆက်အရာရှိတွေကပြောပါတယ်။အဲ့ဒီဖမ်းဆီးလိုက်တဲ့ရိုဟင်ဂျာတွေကိုတော့ဘင်္ဂလားဒေ့ရှ်တောင်ပိုင်းမှာအလုံးအရင်းနဲ့ရောက်နေကြတဲ့ရိုဟင်ဂျာဒုက္ခသည်စခန်းကိုပို့လိုက်တယ်လို့ဆိုပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံဒက်ကာမြို့ပြင်ကအထယ်ချုပ်စေယုံအလုပ်သားတွေကလောက်ခလာစားကောင်းကောင်းရဖို့အတွက်စေယုံတွေကိုပိတ်ပြီးဆန္ဒပြပွဲတွေလုပ်လာတာ၄ရက်မြောက်တဲ့နေ့မှာပဲရဲတွေကမြေယိုဘုံတွင်သုံးနံမထုတ်တွေရိုက်ပြီးဆန္ဒပြမှုကိုဖြိုခွင်းခဲ့ပါတယ်ဆန္ဒပြသူတဦးတနက်တန်းရပြင်းထန်စွာရခဲ့ပါတယ်ရဲတွေနဲ့ဖြစ်ပေါ်တဲ့အဓိကုံတွင်ဒဏ်ရာရသူက၃ဒါဇင်လောက်ရှိနေတယ်လို့ဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြပါတယ်ဒက်ကာကဟတ်စရတ် ရှာဂျလာနိုင်ငံတကာလေဆိပ်အသွားကားလမ်းကိုပိတ်ဆို့ပြီးဆန္ဒပြသူတွေကိုရဲတွေကမျက်ရည်ပုံးတွေနဲ့ပစ်ခတ်တယ်လို့မီတပ်ပိုက်တွေနဲ့လည်းပက်ပြန်းလူစုခွဲပါတယ်ဆန္ဒပြသူတွေဘက်ကလည်းရဲတွေကိုအုတ်ခဲချိုးတွေနဲ့ပစ်ပေါက်တယ်လို့မော်တော်ယာဉ်တွေကိုလည်းမီတင်ရှို့ခဲ့ကြတာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံအထက်ချုပ်လုပ်ငန်းကလည်းနှစ်ဆယ်အမေရိကန်ဒေါ်လာဘီလီယံ30ပို့လောက်နိုင်ငံခြားကိုတင်ပို့နေရတာဖြစ်ပြီးဒါဟာတရုတ်ပြည်ရင်ကမ္ဘာပေါ်မှာအကြီးဆုံးအထက်ချုပ်လုပ်ငန်းလုပ်ကိုင်တဲ့နိုင်ငံလည်းဖြစ်ပါတယ် Zara H&M Uniqlo ပါဝင်နာမည်ကြီး Fashion Design ကုမ္ပဏီကြီးတွေအထက်တွေကိုဘင်္ဂလားဒေ့ရှ်ကထုတ်လုပ်တာပါအ ਨੇ ဆုံးလောက်ခလဆာအတွက်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ခါစီနာအဆိုပြုသတ်မှတ်ထားတာလေပို့ပြီးတော့ပေးဖို့အတွက်အလုပ်သမားတွေကတောင်းဆိုနေတာလနဲ့ချီးပြီးကြာမြင့်နေပြီလည်းဖြစ်ပါတယ်အထက်ချုပ်လုပ်ငန်းကဘင်္ဂလားဒေ့ရှ်စီးပွားရေးတိုးတက်ဖို့ဟာစီနာဆုကလှုပ်ဆောင်တဲ့မဟာဗျူဟာမှာအဓိကအရေးပါတဲ့ကဏ္ဍတစ်ခုဖြစ်ပါတယ
်စင်ယွန်နွန်ပေါ့မှုတိုက်ဖျက်ရေးအတွက်လိုအပ်တဲ့အချက်လက်တွေကိုအာကာသကနေရိုက်ကူးပေးနိုင်မယ်လမ်းစာပေါ်ထွက်လာနေပါပြီစီအန်နိုဘမှုအလွန်ကျွံဖြစ်နေတဲ့ဒေတာတွေကိုသူတေသနာပြုသူတွေအတွက်ဆက်သွယ်ရေးဂျူရုကနေရုပ်ပုံတွေရိုက်ပေးတာဖြစ်ပါတယ်အဲ့လိုဆက်သွယ်ရေးဂျူရုကနေဓာတ်ပုံတွေရိုက်ယူနိုင်ခြင်းအပြင်ဘယ်ဖွံ့ဖြိုးရေးအစီအစဉ်တွေကအလုပ်ဖြစ်တယ်မဖြစ်ဘူးဆိုတာကိုမူဝါဒချမှတ်ရေးဆွဲသူတွေအနေနဲ့အတိအကျသိရှိနိုင်မှာဖြစ်ပါတယ်တက်ဂရိတ်2030မှာစီအန်နိုဘမှုတိုက်ဖျက်ရေးဆိုတဲ့အစီအစဉ်ဟာကုလသမဂ္ဂအဖွဲ့ကြီးက2015ခုနှစ်မှာချမှတ်ခဲ့တဲ့ရေရှည်တည်တံ့ဖွံ့ဖြိုးရေးရည်မှန်းချက်18ခုထဲကပထမအဆင့်ဖြစ်ပါတယ်။ပုံမှန်အားဖြင့်စီရင်နှံပမှုတွေကို၎င်းစီရင်အိမ်တော်စုအခြေအနေတွေကိုကြည့်ပြီးကြွန့်ကျင်သူတွေကတိုင်းထွာလေရှိကြပါတယ်။ဒါပေမဲ့အဲ့ဒီလိုလှုပ်ဆောင်ကြတာတွေကငွေကြေးအကုန်ကျများတဲ့အပြင်အချိန်နဲ့လှုပ်အားလည်းပိုကုန်စေပါတယ်။ဒါကြောင့်တန်းပြည်တွေအနေနဲ့နှစ်အတန်ကြာမှတစ်ချိန်ပဲလှုပ်နိုင်ကြတာဖြစ်ပါတယ
်။ကြတဲ့ပြင်းနေနေတဲ့ခင်တဲ့အစီအစဉ်ကိုဒေါက်ခင်မျိုးသက်နဲ့ကိုဇော်ဝင်းလိုင်တို့ကတင်ဆက်ခဲ့တာပါရှင်အခုတော့သတင်းလွှာတွေကိုနားဆင်ရမှာပါကချင်ပြည်နယ်နဲ့အခမ်းအနားကိုတက်ရောက်ဖို့ကချင်ဒေသကိုလက်တလောရောက်ရှိနေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့ခီးစဉ်အပေါ်အကောင်းမြင်ကြိုဆိုပေမဲ့ငင်းကြေးရင်းနဲ့ပတ်သက်လို့ရောစစ်ပေးရှောင်ဒုက္ခတဲ့အရင်းနဲ့ပတ်သက်လို့ပါအခုထက်ပိုထိရောက်အောင်ကြိုးပမ်းဆောင်ရွက်ပေးစီလိုတယ်လို့ပြည်ရင်းပြည်ပကချင်ခေါင်းဆောင်တချို့ကတိုက်တွန်းလိုက်ပါတယ်ဆက်သွယ်မေးမြန်းထားတဲ့ကုညာဝင်းအောင်ကတင်ပြမှာပါရှင
်92နှစ်မြောက်ကချင်ပြည်နယ်နေ့အခမ်းအနားကိုတက်ရောက်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နေဆက်ဒေသနဲ့တိုင်းသားလူမျိုးများဖွံ့ဖြိုးတိုးတက်ရေးဘ ഹു ကောမဒီဥက္ကဋ္ဌလည်းဖြစ်တဲ့ဒေါန်ဆန်းစုကြည်ဟာဇန်နဝါရီ၈ရက်နေ့ကပူတာဦးမြို့ကိုစတင်ရောက်ရှိခဲ့တာပါဒီခီးစဉ်အတွင်းဒေါန်ဆန်းစုကြည်ဟာနောင်ချိုမြို့မှာဖောက်လုပ်နေတဲ့65မိုင်အရှိရှိမကွေစခေါလန်ဖူးလမ်းမကြီးတွေကမကွေစဆန်းလွန့်ချက်လမ်းအပိုင်းဖွင့်ပွဲနဲ့ပူတာအိုမြို့ကအထက်နွမ်းထံရေအားလျှပ်စစ်စီမံကိန်းဖွင့်ပွဲတွေကိုတက်ရောက်ခဲ့တယ်လို့နောင်ချိုမြို့မှာရှိတဲ့ခါကာဘူရာစီအမျိုးသားဥယျာဉ်နဲ့ဖုန်ကန်ရာစီဘေးမဲ့တော်ပြတဲ့တွေကိုလည်းတွားရောက်လေ့လာခဲ့ပါတယ်ဒေါန်ဆန်းစုကြည်ရဲ့ကချင်ပြည်နယ်ခီးစဉ်ကိုကြိုဆိုပေမဲ့တိုင်းပြည်မှာမရေမရာဖြစ်နေတဲ့အပြစ်ရညဉ့်ညံ့ရေးနဲ့ပတ်သက်လို့အခုတည်းပို့ပြီးထိရောက်အောင်ကြိုးပမ်းလှုပ်ဆောင်ပေးစီလိုတယ်လို့မြကြီးနားအခြေစိုက်ကချင်ပြည်နယ်ပြည်သူ့ပါတီ KSPP ရဲ့ဒုက္ခတာနှစ်ဖြစ်တဲ့ဦးကွန်ဂရောင်အောင်ခန်းကတိုက်တွန်းလိုက်ပါတယ
်အဲဒီတော့ဒီကလည်းညဉ့်ချင်းကြီးကိုကြိုးစားကြည့်ရဲ့အိတ်ရှိပုံရတယ်အဲဒီကဦးကလည်းအခုညဉ့်ချင်းကြီးကိုလုပ်ချင်ပါလေဒါနဲ့ရောက်ပိုင်းမဟာဘိတ်စိတ်သာမှာစိတ်ကလည်းဒါလည်းဆက်ဆံနေနေမှာခက်ခဲရှိရတဲ့ကြားကြည့်။ဒါကြောင့်လည်းဒီလားဒီရေချင်ကြီးအထွေထွေနေရမှာအဓိကတော့ဆက်ဆံနေကြည့်ရေဆက်ဆံနေတဲ့ဒီရေဆက်ဆံရေးတဲ့ဒီရေချင်ကြီးသွားကြည့်တဲ့အချက်ပေါ်မှာဒီကြည့်ရလိမ့်မယ်။အဲဒါကြောင့်သူ့အနေနဲ့ဒီရေချင်ကြီးမှာပါဝင်ပြတာလည်းကြားပါကြီး။အဲကျွန်တော်လည်းလူလာတယ်ဒါပေမဲ့ဒီခုပြောလာချင်းမရှိပါဘူး။အခုကျတော့ဒီချင်းချင်းရဲ့ပတ်သက်ပြီးတော့ဒီလိုမျိုးသိရကြလာတယ်ဆိုတာတော့ကောင်းတဲ့တပည့်ပြည့်တဲ့ရှိပါတယ်။ဒါပေမဲ့ဘလောက်ထိဒီအနေနဲ့လုပ်နိုင်မလဲစစ်တပ်ပေါ်မှာထိုက်ထတယ်လဲဆိုတာပေါ်မှာကြည့်ပါလိမ့်မယ်
။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့ဒီခီးစဉ်ဟာစီအေပတိဘက်ကရှိနေတဲ့ကချင်ပြည်နယ်မှာအမျိုးသားပြန်လည်တင်းမြတ်ရေးအတွက်အကျိုးတရားမှုတွေဖြစ်လာအောင်လှုံ့ဆော်တင်တယ်လို့အမေရိကန်အခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဦးကွန်ဆန်ကအကြံပြုပါတယ်
သူတွားတာကတော့အပေါင်းလက္ခဏာလို့မြင်ပါတယ်မတွားတာထက်ကတော့တွားတာပိုကောင်းပါတယ်ဒါပေမဲ့ကျွန်တော်စိုးရိမ်တာကဒီတွားတာကကိုပါတီနိုင်ငံရေးအရာအမျက်ထုတ်မှုမဖြစ်စေလို့နောက်တစ်ခုကတော့ပျော်ပွဲရှင်ပွဲတစ်ခုအတွက်ပဲတွားတာမဖြစ်စေလို့ပါဘူးဒီဟာကကျွန်တော်တိုင်းရင်းသားရေးအတွက်ရင်ကြားစစ်ရေးနဲ့ပတ်သက်မှတကယ်ကိုဒီအထောက်အကူပြုမဲ့ခီးစဉ်ဖြစ်အနှစ်သာရရှိတဲ့ လှုပ်ဆောင်မှုတွေဖြစ်ခိုင်းစေချင်ပါတယ်
။ကချင်ဒေသကစစ်ပွဲကြောင့်ထောင်ပေါင်းများစွာသောစစ်ဘေးရှောင်ဒုက္ခသည်တွေအခုချိန်ထိအိမ်မပြန်နိုင်ကြသေးပဲတောတောင်ထဲတွေမှာပိုးအောင်နေရဆဲဖြစ်ပြီးနိုင်ငံတကာအကူအညီတွေပိတ်ဆို့ခံနေရဆဲဖြစ်ပါတယ်။ဒီအရေးကိစ္စမှာဒေါ်အောင်ဆန်းစုကြည်အနေနဲ့တစုံတရာပြောဆိုတင်တယ်လို့ KSPB ပါတီဒုက္ခရာနှင့်ဦးအောင်ခန့်ကထောက်ပြပါတယ်။
ဒီအနေနဲ့တော့ဒီစစ်ကြီးဒုက္ခတွေသိကြတယ်လို့ပြောနေနေကြောက်ကြချက်မရှိပါဘူး။ဥမာနဲ့ထောင်အစ်စ်ဥမာလာဒီအခေါရောက်လာပါတယ်။အဒီတော့လည်းဒီစစ်ကြီးဒုက္ခစစ်ကြီးဒုက္ခဆိုတော့အတုံးလုံးတော့ပုံစံမကျပါဘူး။ဒါကြောင့်ဒီလိုမျိုးတွေဒီဟာတော့စစ်ကြီးသူကြီးတွေရှိလာတယ်လို့တော့ကျွန်တော်မျိုးချက်ရှိရပါဘူး
။ဇန်နဝါရီ10ရက်ဒီကနေ့မှာကြာရောက်တဲ့ကချင်ပြည်နယ်ရဲ့အခမ်းအနားကတော့မြကြီးနာမျိုးမနှောင်းရင်မှာကျင်းပမှာဖြစ်ပြီးဒေါံဆန်းစုကြည်တက်ရောက်မှာဖြစ်ပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပါရှင်ကျမတို့ကြာတာပတိတိနေနဲ့ခင်း VOA မြန်မာပိုင်းစီစဉ်ကို line to meter 32 40 48တို့ကနေတိုက်ရိုက်ထုံးလွှင့်နေပါတယ်ရခိုင်ပြည်နယ်ဘူးတီတောင်ဒေသပတ်ဝန်းကျင်ကနေကြားဆောင်ရဲကင်းစခန်း၄ခုကိုရခိုင်လူမျိုးစုလက်နက်ကိုင်ဖွဲ့ AA ကတိုက်ခိုက်ခဲ့တဲ့အခြေအနေအရရဲ့တိုက်ခိုက်ခံရသူတွေကိုယ်တိုင်နဲ့ဒေသခံတွေရဲ့အမြင်တွေတာဝန်ရှိသူတွေရဲ့တုံ့ပြန်ချက်ဒီဖြစ်ရပ်နောက်ပိုင်းဖြစ်ပေါ်လာတဲ့အခြေအနေတွေရခိုင်ပြည်မှာစီရေးပဋိပက္ခပိုးပြီးကြီးထွားမလာရေးအကြံပြုချက်စတာတွေကိုပြီးခဲ့တဲ့ရက်ပိုင်းကအဲ့ဒီဒေသကိုကိုယ်တိုင်သွားပြီးတင်ပြရယူခဲ့တဲ့ကိုကျော်ကျော်သိန်းကနေအထူးသတင်းဆောင်မှဖြစ်စူးစီးတင်ဆက်ထားပါတယ်ရှင
်ကျွန်တော်တို့ကတော့အဓိကဒီရွာတွေမှာလာနေပြ AIS လုံချုံရေးတွေလာနေပြရသူတို့ကနေကျွန်တော်တို့ဘောအဲ့လိုကြီးလောက်တာတော့ရိုင်းဆိုင်တယ်လို့ထင်ပါတယ်ကျွန်တော်တို့ကသူတို့လူမျိုးလုံချုံရေးတွေကျွန်တော်တို့ကဒီမှာလာနေနေတဲ့ကိစ္စကိုသူတို့ကကျွန်တော်တို့ဘောအဲ့လိုကြီးလောက်တာကတစ်ဖက်ဆောင်းနေကြီးဆန်လုံးပါ
တိုက်ပွဲအတွင်းခတိလစကန်တပ်ဖွဲ့ဝင်2ဦးကြဆုံး3ဦးဒဏ်ရာရပြီးတော့လက်ရှိမောင်းတော်စေယုံမှာတယောက်ကုသမှုခံယူနေတောင်းစကန်တာဝန်ခံကပြောပါတယ်ဂုတ်ပိကင်စကန်ရဲ့တာဝန်ခံဒူရဲဦးအောင်ကျော်မင်းကလည
်းမလုတ်သိဘူးပေါ့ဗျာကျွန်တော်တို့ဒီမှာတိုက်ကလာဆူကလာပြီးပေါ့ကာကွယ်နေတဲ့အချိန်မှာဒါလို့ကိုတိုင်းတိုင်းချင်းအဲ့ဒီမလုတ်ဘူ
းဂုတ်ပိကင်စကန်မှာတော့ကြဆုံးတာမရှိဘဲတပ်ဖွဲ့ဝင်3ဦးဒဏ်ရာရတယ်လို့စကန်တာဝန်ခံကပြောပါတယ်ကတိလကင်းစကန်ကိုအေအေဖွဲ့ဝင်တိုက်တဲ့မနက်ခင်းကရွာထဲမှာရှိနေတဲ့ရွာခံတွေတဲ့တအူးအပါဝင်ဖြစ်သူအသက်52နှစ်အရွယ်ဦးအောင်သိန်းညွန့်ဟာအဲ့ဒီနေ့မနက်ကအဖြစ်အပျက်ကိုသူသိထားသလောက်အခုလိုပြောပြပါဗျ
။ကျွန်တော်ဒီမှာသူတို့လာတဲ့အခါကကျွန်တော်တို့ရွာသားအိတ်တွင်းပဲလေမသိဘူးဒီစကန်ကိုဝမ်းပိုက်တယ်ဟိုကအပေါ်ကလီယန်နာဘုံချတဲ့အီမင်းလုံးတွေဒီမှာ၃လုံ
းရွာထဲကနေစကန်ကိုဖြစ်တယ်ဆိုတော့ဟုတ်လ
ားရွာထဲကတော့ကျွန်တော်တို့မသိဘူးအခုလုံးဟိုမှာပြေးရောသာဒီယောမအဲ့တော့လေဒီဒီဖားမှာရောသားတွေကတယောက်မှမရှိတော့ဘူးဒီလီယန်နာလာပြီးတော့ဘုံပိုက်တယ်လေ
ကြော်ထဲမှာအတီတောက်ရှိလား
ရောထင်းမှာတော့အတီပြောက်တော့မရှိတော့ဘူ
းဒီဒေသမှာနှစ်ပေါင်း20ကျော်ကြာဒေကင်းလုံကြုံစွာနေထိုင်လာခဲ့ကြတဲ့ဥအောင်ဒိန်းညွန့်တို့လိုဒေသခံတွေအခုလိုအဖြစ်ပြက်မျိုးကြောင့်သူတို့ရဲ့ဘေးကင်းလုံခြုံမှုအပေါ်ဘယ်လိုခံစားချက်ရှိလာကြပါပြီလဲ
အခုတော့မလုံခြုံတော့ဘူးအခုတော့နေနေဆိုရင်ကောင်းကောင်းနေရတယ်လေနောက်ဖြစ်လာမလားကိပူလာငိုလေးတော်တော်လေးငိုရအောင်လေးဟုတ်ပ
ါဒီနေကြဆောင်ရေကင်းစကန်တွေဟာတမတော်နဲ့ပူပေါင်းပြီးလူညုံရေးတော်ဝင်တွေကိုထမ်းဆောင်နေတာဖြစ်တယ်လို့အမှတ်၁နေကြဆောင်ရဲကုတ်ကဲမှုအဖွဲ့မှုယုံအဖွဲ့မှုရဲမှုချုပ်မြင့်တို့ကသတင်းတော့တွေကိုရှင်းလင်းပြောဆိုပါတယ်အခုအေအေအဖွဲ့ရဲ့တိုက်ခိုက်မှုကိုနောက်ကျောဓာတ်နဲ့ထိုးတဲ့လူရဲ့အဖြစ်သုံးသက်ယူဆတယ်ဆိုတာကိုလည်းရဲမှုချုပ်မြင့်တို့ကထပ်ပြီးပြောပါတယ်အေအေအဖွဲ့မှာအင်အားအလုံးရင်းရှိတယ်ဆိုတာသိထားတယ်လို့ပြောပါတယ်ဒီတော့အခုလိုတိုက်ခိုက်မှုမျိုးနဲ့ကြုံရနိုင်တယ်ဆိုတော့မျှော်လင့်ချက်မျိုးများရှိထားပါသလား
မျှော်လင့်ထားပါတယ်မျှော်လင့်ထားပါတယ်မျှော်လင့်ထားလာခင်ဗျာအဲ့လောက်တော့ဟိုဒီဟာလုံးရရှိတယ်ဆိုတဲ့သတင်းကိုကျွန်တော်ရရတယ်မျှော်လင့်ထားပါတယ်တခြားစစ်တွေကျွန်တော်ပြင်ဆင်ထားတဲ့အတိအကျစောင့်စောင့်လို့ဒါကြောင့်ကျွန်တော်ဒီဘက်ဟိုလုံနိုင်နေတဲ့နေရာလေးပေါ့နော်နေရာလေးမှာကျွန်တော်တို့ဟိုဒရုန်းနာကွတ်ဆောင်နေတာဖြစ်တယ်ဆိုတော့လည်းပဲဒီကကကနာဆွေးနွေးနေတဲ့ဓမ္မစစ်တွေဖြစ်ဖြစ်နေဒါလေးကျောင်းကျွန်တော်ရဲ့စစ်ကူတစ်ခုပေါ့နော်စစ်ကူတစ်ခုစစ်ကူတစ်ခုကျွန်တော်ရွှေရှားစစ်ကြောင်းရှိတယ်တာမတော်စစ်ကြောင်းရှိတယ်ကျွန်တော်တို့ဂျာတော့ရေတက်ပါရွှေရှားစစ်ကြောင်းရှိတယ်ဒါရက်ဒါမှစစ်တွေအချင်းကြီးကြောင်းရောက်တော့ရောက်တယ်တော့တယ်ဆိုအချင်းကြီးနည်းနည်းလေးပေါ့နော်ဟိုဟိုသိစ်ပြတော့ဒီတော့နေပါတယ်ကျွန်တော်လိုက်တယ်လိုက်တဲ့ကောင်မလေးတော့စစ်ရဲ့သဘောရတော့တိုင်းတော့လုံးရအောင်ကစစ်ချာရှင်းသွားခဲ့တော့တမနေသွားမှာဆက်လက်ပြန်ပေါ်ဆလိုက
်ဒေတာရင်းလူလူအနေနဲ့တမတော်အပါအဝင်လူညုံရေးအဖွဲ့တွေပေါ်ထောက်ခံမှုနဲ့အေအေပေါ်ထောက်ခံမှုဘယ်လိုရှိလဲဆိုတဲ့မေးခွန်းနဲ့ပတ်သက်လို့အတိအကျဖြေဆိုခဲ့ခြင်းမရှိသလိုအေအေအဖွဲ့ပေါ်ထောက်ခံမှုနဲ့ပတ်သက်လို့လည်းရဲမှုချုပ်မြင့်တို့ကအခုလိုပဲပြောသွားပါဗျ။အ
တိအကျတော့ကျွန်တော် သုံးသပ်ခြင်းပေါ့တို့တော့လည်းတိုင်းကများသည်အချို့တွေကြောက်လဲအဲ့လိုဒေသခံတွေရှိပါတယ်ရှိတဲ့ကကြတော့ဒီတိုင်းနဲ့ဆက်နေပြီးတော့ဆွေမျိုးသာသနာလက်ဆွေလက်ရှိမှာပေါ့ဆိုတော့သူအားပေးတော့လည်းကျွန်တော်တို့ပြောလို့မရဘူးတို့တော့လည်းဒီရတာကြောက်ရတဲ့အားလုံးလည်းရှိနိုင်ပါတယ်ရှင်ဟိုတရင်ကတော့ကျွန်တော်လည်းကြိုတင်ရပါတယ်တို့လည်းပဲဒီလို surprise အားလုံးနိုင်ဖို့အတွက်တော့ကျွန်တော်တို့ epic ကတော့တို့လည်းအချာတဲ့တော့တစ်ချမ်းလက်နိုင်တာတော့မဟုတ်ဘူးတို့ဒီတွင်းဘက်ကလည်းပြန်နေကြောလာ
တမတော်နဲ့အေးအဖွဲ့အကြားထိတွေ့တိုက်ပွဲတွေကတော့ဇန်နဝါရီလ5ရက်နဲ့6ရက်နေ့တွေမှာညင်နေပြီးတဲ့နောက်9ရက်နေ့ကစပြီးဂျူဂျားဆိုသလိုပြန်ဖြစ်လာတဲ့တဲ့တွေဇက်တိုက်လို့ကြားနေရပါတယ်ခတိလရွာသားကြီးဦးအောင်တင်းညုံကတော့ဒီလိုတိုက်ပွဲတွေနဲ့ပတ်သက်ပြီး
မဖြစ်ရှင်တော့ဘူးကျွန်တော်လည်းညီရှင်ရှင်ပဲလုပ်ဆောင်နေတယ်လေဒီတိုက်ပွဲဖတ်တဲ့ဆိုကျွန်တော်တို့ ground of peace လို့သူကဒုက္ခရောက်တယ်ဆိုင်းရင်ပေါင်းပဲလူကြီးအဲဘောခတ်တဲ့ခမစားကြီးရုံစားကြီးကျွန်တော်မှပိတ်ဆင်မရှိကြီးအခါဖြစ်ဆောင်ကပြစားကြရလိမ့်မရှိဘူးအဲဆရာလည်းမရှိဘူးဖြစ်တယ်လေဒါနဲ့တပ်ပြုံးဖြစ်တာပေါင်းဆောင်ပဲလို့ကျွန်တော်တို့က
ဇန်နဝါရီလ6ရက်9ရက်နဲ့10ရက်ရခိုင်ပြည်ခီးစဉ်တွင် VOA ကတွေးဆုံစကားပြောခွင့်ရခဲ့သူအလုံးကလည်းအေးအဖွဲ့ပေါ်လူလူရဲ့ထောက်ခံမှုဟာအရင်ကတည်းကရှိထားသလိုဆက်ပြီးတော့လည်းထောက်ခံသွားကြမှာပဲဆိုတာအခိုင်အမာပြောကြပါတယ်။ဒါအပြင်အပြုတ်တိုက်မယ်ဆိုတဲ့အနေကဘယ်တော့မှအလုပ်ဖြစ်မှာမဟုတ်ဘူးလို့လည်းဆိုကြပါတယ်။အေးပရိပခဒီထက်ဆိုးရွားစွာကြီးထောမလာခင်နှစ်ဖက်အကြားညှိနှိုင်းဆက်ဆက်ဆွေးနွေးနိုင်ကြမယ်လို့မျှော်လင့်နေသူတွေလည်းရှိနေကြသေးပါခင်ဗျာ
။ကျေးဇူးပါကုတ္တရသိန်း။အခုနောက်တစ်ခါဒီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးအစီအစဉ်ဘယ်တော့ပြန်ဆနိုင်မလဲဆိုတာမရေမရာဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ VOA မြန်မာပိုင်းသတင်းတောက်မေခါကစူးစီးတင်ပြမှာပါ
။ပြီးခဲ့တဲ့နှစ်နိုဝင်ဘာလတုန်းကဒုက္ခသည်တွေပြန်လည်လက်ခံဖို့ပထမဆုံးအကြိမ်စီစဉ်ဆောင်ရွက်ခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူး။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရွေးကောက်ပွဲကြောင့်လည်းအစီအစဉ်ပြန်ဆရေးနှောင့်နှေးနေရပါတယ်။မြန်မာဘက်ကတော့ဒုက္ခသည်လက်ခံရေးအစီအစဉ်ပြန်ဆဖို့ကြိုးပမ်းနေတယ်လို့နိုင်ငံသားရေးဌာနညွှန်ကြားရေးမှူးချုပ်ဦးစိုးဟန်ကပြောပါတယ်
။ဟောအဲ့ဒါကကျွန်တော်တို့အခုဆိုရွေးကောက်ပွဲလည်းပြီးပြီဆိုတော့ကျွန်တော်တို့မနေ့ကပေါ့နော်မနေ့ကကျွန်တော်တို့ဒီကအမြဲတမ်းအတွင်းဝင်ဥပြင်သူကဘင်္ဂလားဒေ့ရှ်နိုင်ငံကြီးကိုကျွန်တော်တို့ခေါ်ပြီးတော့အဲဆွေးနွေးပါတယ်။ဆွေးနွေးရတဲ့မှာလည်းပါလဲဆိုတော့အခုကျွန်တော်တို့ဘင်္ဂလားဒေ့ရှ်မှာလည်းရွေးကောက်ပွဲပြီးသွားပြီဖြစ်တဲ့အတွက်နှစ်နိုင်ငံဒီပြန်လည်လက်ခံရေးလုပ်ငန်းစဉ်တွေအတွက်ပြန်လည်ဆွေးနွေးမှုတွေပြန်ဆောက်နိုင်ဖို့ကျွန်တော်တို့မနေ့ကခေါ်ပြီးပြောပါတယ်ခင်ဗျ။အဲတော့ပုံမှန်အားဖြင့်တော့သူက headquarters ကိုသူပြန်တင်ပြရမှာပေါ့လေ။အဲအဆုံးပြတ်တာ headquarters ကဖြစ်နေတော့သူကပြန်တင်ပြပေးမယ်လို့ပေါ့သူပြောသွားတာပေါ့လေ
။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမကြသေးခင်တုန်းကပေးပို့ထားတဲ့ဒုက္ခသည်လူ1000ကျော်စီးရင်တွေကအယောက်600ကျော်ကိုအပြစ်သက်စစ်ဆေးပြီးပြီလို့လည်းသူကဆိုပါတယ်။
အခုကနောက်ထပ်ကျွန်တော်တို့ထိုက်ရတာကဘင်္ဂလားဒေ့ရှ်ဘက်ကပေးရတာ2500ကျော်ရှိတယ်ကျွန်တော်တို့စီးရင်အဲအဲ့ဒီဥပမာလဲကျွန်တော်တို့ရတဲ့ရရရင်ကျွန်တော်တို့ရှစ်နေတာ600နဲ့3ယောက်ကျွန်တော်တို့ရှစ်ပြီးသွားပြီအဲ့ဒါလည်းမနေ့ကဘင်္ဂလားဒေ့ရှ်နိုင်ငံကြီးကိုတခါတည်းပဲစီးရင်တွေကျွန်တော်တို့ပေးလိုက်တယ်ဟုတ်ကဲ့ဒါကကျွန်တော်တို့ပြန်လဲလက်ခံရေးလုပ်ဖို့ကျွန်တော်တို့ကဟိုကျွန်တော်တို့ commit လုပ်ထားတာပေါ့နော်ဒီရထားတဲ့သဘောတူချက် arrangement ရအဲ့ဒီအတွက်ကျွန်တော်တို့ကအဲ့တော့ပုံမှန်လုပ်စရာရှိတဲ့လုပ်ငန်းတွေဆက်လုပ်နေတာပြတ
ာပေါ့လေဒါပေမဲ့ဒီစီးရင်တွေပေးပို့တာမှာနှစ်နိုင်ငံသဘောတူထားတဲ့အချက်တွေပါမလာတာတွေရှိပြီးဒါတွေကိုပြီးခဲ့တဲ့နှစ်ထဲကပြန်လဲတောင်းခံထားပေမဲ့ခုချိန်ထိဘင်္ဂလားဒေ့ရှ်ဘက်ကပြန်လဲပေးပို့တာမရှိသေးဘူးလို့လည်းဦးဆိုဟန်ကဆိုပါတယ်ဒုက္ခတဲ့နေရရင်ပြန်ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကြားနားလည်မှုစာကြုံလွှာချုပ်ဆိုခဲ့တာအခုဆိုတစ်နှစ်နီးပါးရှိပါတော့မယ်နိုဝင်ဘာလတုန်းကပြည်လဲလက်ခံရေးပထမဆုံးလုပ်ပေမဲ့မအောင်မြင်ဖြစ်ခဲ့ရပြီးအဲ့ဒီနောက်ပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကသူတို့နိုင်ငံတွင်ရွေးကောက်ပွဲတွေရှိတာကြောင့်ရွေးကောက်ပွဲအပြီးမှာဒီလုပ်ငန်းစဉ်ပြန်လုပ်ဖို့သဘောတူထားတာပါရွေးကောက်ပွဲအပြီး2019ဇန်နဝါရီလအတွင်းပြန်လဲလှုပ်ဆောင်ဖို့ရထားခဲ့ပေမဲ့အခုချိန်မှာတော့ဒီအစီအစဉ်နဲ့ပတ်သက်လို့ဘယ်တော့စမလဲတေချာမပြောနိုင်သေးဘူးလို့မြန်မာအစိုးရဘက်ကဆိုလိုက်ပါတယ်ရိုဟင်ဂျာဒုက္ခသည်တွေကိုစီစစ်လက်ခံသွားဖို့မြန်မာအစိုးရကဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရောကုလသမဂ္ဂနဲ့ပါသဘောတူစာချုပ်တွေထိုးခဲ့ပေမဲ့နိုဝင်ဘာလပြန်လည်လက်ခံရေးအစီအစဉ်မှာတော့မြန်မာဘက်ကကုလသမဂ္ဂနဲ့ညှိနှိုင်းမှုမရှိခဲ့သလိုဒုက္ခသည်တွေနေရပြန်လောက်တဲ့အခြေအနေမရှိသေးဘူးလို့ကုလသမဂ္ဂကအဲ့ဒီတုန်းကတုံ့ပြန်ပြောဆိုခဲ့တာရှိပါတယ် နိုင်ငံသားရေးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စစ်ဆက်ဆွေးနွေးရေးဌာနညွှန်ကြားရေးမှူးချုပ်ဦးချန်းအေးကတော့ပြန်လည်လက်ခံရေးပိုင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံလိုလက်မှတ်ရေးထိုးထားတဲ့အတိုင်းနိုင်ငံတကာအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့သူကဆိုပါတယ်
။ကုလသမဂ္ဂနဲ့ကျွန်တော်တို့နဲ့ကလက်မှတ်ထိုးတာရှိတယ်ဇွန်လ6ရက်နေ့2018တုန်းလက်မှတ်ထိုးတာလေ။ဆိုတော့ကျွန်တော်တို့နဲ့ UNHCR UNDP နဲ့ထိုးထားတဲ့ဟာကဘင်္ဂလားဒေ့ရှ်နဲ့ကျွန်တော်တို့နဲ့ပူးပေါင်းဆောင်ရွက်တဲ့ဟို repatriation ကိုလုပ်နေတဲ့ဟာကိုဒီ UN ဖွဲ့စည်းတွေကကျွန်တော်တို့လိုအပ်တာတွေကူညီဖို့အဲ့ဒါကြောင့်မို့လဲသူတို့ကိုကျွန်တော်တို့ကအခုရခိုင်ပြည်နယ်ဗုဒ္ဓတောင်နဲ့မောင်းနှောင်းမှာရှိတဲ့ကျေးရွာတွေကိုသွားပြီးတော့သူတို့ကိုကျွန်တော်တို့ကassess အကဲဖြတ်တဲ့ဟာပေါ့လေ assessment ကိုကျွန်တော်တို့ကလွတ်လွတ်လပ်လပ်လုပ်ခွင့်ပေးတာအခုဆိုလို့ရှိရင်တတိယဟိုရောက်နေပြီအချိန်ရောက်နေပြီကျွန်တော်လေဟိုပထမနဲ့ဒုတိယပြီးသွားပြီကျေးရွာပေါ့50ကျော်ပြီးသွားပြီအခုတတိယအခုလုံနေတယ်ပေါ့နော်16ရွာလုံနေတယ် project အလုံးပထမအဆင့်မှာ project 35ခုအခွင့်ပြုပြီးပြီ
ဘင်္ဂလားဒေ့ရှ်မြန်မာနှစ်ဖက်အာဏာပိုင်တွေဘက်ကတော့ဒုက္ခသည်ပြန်လည်လက်ခံရေးလုပ်ငန်းစဉ်ကိုဆက်လုပ်သွားမယ်လို့ပြောနေပေမဲ့တိတိကျကျဘာမှမရှိသေးပါဘူးတစ်ချိန်တည်းမှာပဲရခိုင်မြောက်ပိုင်းဘူးတီတောင်မှာလုံခြုံရေးရဲကင်းတွေကိုအေးအေးလက်နက်ကင်အဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့တဲ့နောက်ဒေသရင်းလုံခြုံရေးစိုးရိမ်စရာတွေရှိနေပြီးစစ်စင်ရေးတွေဖြစ်လာမဲ့အနေအထားတွေလည်းရှိနေတာကြောင့်ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးဟာမရေမရာဖြစ်နေတယ်လို့ပြောရမှာပါလက်ရှိအချိန်မှာတော့နိုင်ငံတကာဘက်ကရိုဟင်ဂျာလို့သတ်မှတ်ထားပေမဲ့မြန်မာအစိုးရဘက်ကတော့ဒီအတုံးနှုံးကိုအခုချိန်ထိလုံးဝလက်မခံသေးပါဘူးရှင်
။ VOA မြန်မာပိုင်းသတင်းတောက်မေခပါ။ကျမတို့ကြာသပတေးနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ရဲ့ဒုတိယပိုင်းမှာလည်းဒီရခိုင်ပြည်နယ်မှာမြန်မာတပ်မတော်နဲ့ AA ရခိုင်တပ်မတော်ကြားစီရေးပဋိပက္ခတွေကြီးထွားလာနေတာနဲ့ပတ်သက်ပြီးတော့ရခိုင်အရေးစိတ်မအေးပွေအခြေအနေတွေကိုဥကြော်စန္တာရဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်မှာအပြည့်စုံနားဆင်ရဖို့ရှိပါရဲ့ရှင်။ထိုင်းမြန်မာနယ်ဆက်ချင်းရိုင်ခရိုင်ထိုင်းမြောက်ပိုင်းကတက်ခရိုင်ထိတဲဆောင်လာတဲ့စိတ်ကြွဆေးပြားဆယ်တန်းတင်လာတဲ့ဒီကုန်တင်ကားကြီးတစ်စီးကိုလမ်ပန်ရဲစစ်စေးရေးကဖမ်းမိခဲ့ပါရယ်။ကာလတန်ဖိုးငွေအဖြစ်ထိုင်းဘတ်ငွေတန်း2000လောက်ရှိတယ်လို့သိရပါရယ်။ကျမတို့ရဲ့ VOA မြန်မာပိုင်းထိုင်းခြေဆိုင်သတင်းတောက်မအေးမာကသတင်းပေးပို့ထားပါရယ်ရှင်။
ထိုင်းနိုင်ငံလမ်ပန်းမြို့နယ်ထဲမှာစိတ်ကြွစေးပြားဆယ်တန်းဖမ်းမိတာနဲ့ပတ်သက်လို့လမ်ပန်းမြို့ကော့ခါရဲစခန်းမှာထိုင်းလုံခြုံရေးကောင်စီဒုတိယရဲချုပ်ချက်လန်ကရက်စီဝရခန့်ကိုရိုင်းလာရောက်သတင်းစာရှင်းလင်းပွဲလုပ်ခဲ့တာပါ။ဇန်နဝါရီလ10ရက်နေ့ည10နာရီအချိန်မှာလမ်ပန်းမြို့နယ်ကော့ခါရဲစစ်စေးဂိတ်မှာတာဝန်ကျရဲအရာရှိတွေကထိုင်းမြောက်ပိုင်းကနေဝင်လာနေတဲ့ကားရန်တွေကိုပုံမှန်အတိုင်းစစ်ဆေးနေတာဖြစ်ပါတယ်။ဗန်ကောက်လိုင်စင်နံပါတ်နဲ့ကုန်ကားကြီးမောင်းလာသူအသက်32နှစ်အရွယ်နိုင်အားထစ်ကိုစီးစစ်ဆေးတဲ့အခါမှာတော့မူရစ်ဆေးဝါးသုံးဆွဲထားတာကိုမတွေ့ရပေမဲ့ကားသမားဟာမူပြက်နေတာကိုရဲတွေကသတိထားမိပြီးကားအတွင်းပိုင်းကိုစစ်ဆေးခဲ့တာပါ။ပထမပိုင်းမှာနိုင်အားထစ်ကသူ့မှာနောက်ခံတကားဖွင့်ဖို့အတွက်တော့ပါမလာခဲ့ကြောင်းညင်းဆိုခဲ့ပါတယ်။ရဲတွေကသူ့ရဲ့တကူလုံးကိုရှာဖွေတဲ့အခါမှာတော့ကားတော့ကိုတွေ့ရှိသွားခဲ့ပြီးဖွင့်ကြည့်တဲ့အခါမှာတော့ကားအတွင်းမှာဆာလာအကြီးအထုပ်ပေါင်း50အတွင်းမှာထည့်တယ်လာတဲ့စိတ်ကြွဆေးပြားဆယ်တန်းကိုဖမ်းဆီးနိုင်ခဲ့တဲ့အကြောင်းထိုင်းအနာပိုင်တွေကသတင်းစာရှင်းလင်းပွဲမှာထုတ်ဖော်ပြောဆိုသွားပါတယ်။ထိုင်းမြန်မာနယ်စပ်ကနိုင်အော့ဆိုသူတောင်ပေါ်တိုင်းရင်းသားတဦးစီကနေဘတ်ငွေ5000နဲ့အခကျင်းငွေယူပြီးတက်ခရိုင်အထိတည်ဖို့အတွက်ယူလာခဲ့တာဆိုပြီးကားသမားကတော့ဝန်ခံခဲ့ပါတယ်။စိတ်ကြွဆေးပြားဆယ်တန်းနဲ့ဆက်ဆက်နေသူတွေကိုတော့ရဲတပ်ဖွဲ့ကဆက်လက်ရှာဖွေဖမ်းဆီးနေပါတယ်2018ခုနှစ်အတွင်းမှာထိုင်းမြောက်ပိုင်းမှာစိတ်ကြွဆေးပြားတွေဟာတန်း160ကျော်ဖမ်းဆီးနိုင်ခဲ့ပြီး2018ခုနှစ်မှာတော့စိတ်ကြွဆေးပြားအလုံးကြီးတန်း280ကျော်ထိတိုးလာခဲ့ကြောင်း2019ခုနှစ်မှာတော့ဒီထက်များလာနိုင်တယ်ဆိုပြီးသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ပြီးခဲ့တဲ့နှစ်အတွင်းထိုင်းတနိုင်ငံလုံးမှာဖမ်းမိတဲ့စိတ်ကြွဆေးတွေကတော့တန်ပေါင်း300ကျော်ရှိခဲ့ပါတယ်ရှင
် VOE မြန်မာပိုင်းသတင်းတော့မအေးပါပါရှင်ကျမတို့ရဲ့ VOE မြန်မာပိုင်းစီစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်။ဒါပြင် website ကနေပြီးတော့တိုက်ရိုက်နားဆင်မယ်ဆိုရင်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင
်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါမြန်မာစံတော်ချိန်နက်6နာရီခွဲပါပြီရှင်ကျမတို့ VOA မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့နက်ခင်းအစီအစဉ်ကိုနက်9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါဒီစီစဉ်တွေကိုလိုင်းဒိုမီတာ32 40 48အပြင်လိုင်းလက်မီတာ190ကနေလည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
နုံးနဲ့မှာအနေနဲ့များတော့တောင်းဝန်ရှိကြတာကြီးပဲပါဗျာတစ်ဖက်ချင်းမှာကြီးပဲတော့လုံးဝတောင်းဝန်မရှိပါဘူးအမကြီးဆိုတာကတစ်ဖက်ချိန်မှာပဲပါချိန်လို့ရတာကိုတစ်ဖက်တည်းကချိန်နေပြီတစ်ဖက်က
လက်ရှိရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့ဒီစိတ်မအေးပွေရအခြေအနေနဲ့ပတ်သက်ပြီးတော့ဥကျော်စန္ဒာရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်ဒါအပြင်သူယုံကြည်ရာအစီအစဉ်ကိုလည်းတင်ဆက်မှာပါအခုတော့ကျမတို့နိုင်ငံတကာသတင်းလွှာတပုတ်ကိုအရင်ဆုံးပြောပြမှာပါအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုဟာကျိုတီကျင်ညာမထားပဲအီရက်နိုင်ငံကိုသွားရောက်နေပြီးဗုဒ္ဓဖူးနေ့မှာတော့အီရက်အရာရှိတွေနဲ့ဘက်ဒတ်မြို့တော်မှာတွေ့ဆုံခဲ့ပါတယ်။ကိုင်ရိုက VOA သတင်းတောက်အက်ဒဝတ်ယန်နင်းပေးပို့ထားတဲ့သတင်းလွှာကိုဒေါခင်မျိုးသက်ကပြောပြမှာပါရှင
်။အီရက်ရဲတပ်ဖွဲ့နှစ်ပတ်လည်အခမ်းအနားမှာအီရက်ဝန်ကြီးချုပ်အက်ဒယ်အဗ်ဒူမာတီကိုရဲတပ်ဖွဲ့ကခုံပြုနေတာဖြစ်ပါတယ်။အီရက်ရဲတပ်ဖွဲ့ရဲ့နှစ်ပတ်လည်နေ့မှာတိုက်တိုက်ဆန်းဆန်းအီရက်ကိုရောက်လာတဲ့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုနဲ့ဝန်ကြီးချုပ်တို့တီးခြားတွေ့ဆုံပွဲမလုပ်ခင်အခမ်းအနားကိုတက်ရောက်ခဲ့တာဖြစ်ပါတယ်။ခေါင်းဆောင်နှစ်ဦးတွေ့ဆုံပွဲမှာအီရက်ရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုနဲ့အနေမြင့်တည်ထောင်ရေးကိုသာမကအီရက်နိုင်ငံတည်ငြိမ်လုံခြုံမှုရှိပြီးနိုင်ငံသားအလုံးဝါပြောတာရစီဖို့အီရတ်အစိုးရအဖွဲ့တွေအကြိုးပမ်းမှုတွေကိုအမေရိကန်ပြည်ထောင်စုကလေးစားကြောင်ပြောကြားခဲ့တယ်လို့နိုင်ငံချင်းဝန်ကြီးရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။ဒါ့အပြင်ဒေတာရင်းကလက်ချံ IS စစ်သွေးကြွတွေကိုထိမုံရဲ့အတွက်ကြိုးပမ်းနှိမ်မှုတွေကိုပါဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။ဝန်ကြီးပွန်ပီယိုဟာအီရတ်သမ္မတဘာဟမ်ဆာလီနဲ့လွှတ်တော်ဥက္ကဋ္ဌမဟာမက်အယ်ဟဘူစီရိုနဲ့လည်းတွေ့ဆုံခဲ့ပါတယ်။သမ္မတဆာလီကအီရန်အနေနဲ့အမေရိကန်တပ်တွေရဲ့ပံ့ပိုးမှုကိုလိုအပ်နေကြောင်းဝန်ကြီးပွန်ပီယိုကိုပြောကြားခဲ့တယ်လို့အမေရိကန်ရဲ့နှစ်ပေါင်းများစွာကူညီပံ့ပိုးမှုအတွက်ကျေးဇူးတင်စကားပြောပါတယ်။ဒါအပြင် IS စစ်သွေးကြွတွေကိုစစ်ရေးရနှိမ်နင်းနိုင်ခဲ့ပေမဲ့သူတို့အလုံးအမြင့်ပြတ်အောင်ခြေမုံရေးဟာမပြီးဆုံးသေးကြောင်းလည်းသမ္မတကပြောကြားခဲ့တာပါ။အီရတ်လွှတ်တော်ဥက္ကဋ္ဌကလည်းအီရတ်နိုင်ငံပြန်လည်တည်ဆောက်ရေးနဲ့ရင်းနှီးမြှုပ်နှံမှုတွေအတွက်အမေရိကန်ဘက်ကအကူအညီပေးဖို့ကြိုးစားမှုတွေနဲ့ပတ်သက်ပြီးဝန်ကြီးပွန်ပီယိုနဲ့ဆွေးနွေးပါတယ်။အီရန်နဲ့ဆီးရီးယားကနေအမေရိကန်တပ်တွေရုတ်သိမ်းမဲ့ကိစ္စအတွက်ဆိုရင်ပြီးတချို့အီရန်နိုင်ငံရေးပါတီတွေရဲ့ဆန္ဒပြမှုတွေပေါ်ပေါက်ခဲ့တဲ့နောက်ဂျက်တဘရီနေမှာအီရန်မှာအမေရိကန်တပ်တွေအနေထားနဲ့ပတ်သက်ပြီးအီရန်လွှတ်တော်မှာအခြေတင်ပြောဆိုဆွေးနွေးကြမှာဖြစ်ပါတယ်။ဒါပေမဲ့ဝန်ကြီးပွန်ပီယိုဘက်ကတက်ကိစ္စတွေနဲ့ပတ်သက်ပြီးစိတ်မပူဖို့အီရန်ခေါင်းဆောင်တွေကိုအာမခံပေးမယ်ဆိုရင်တော့ဂျက်တဘရီနေလွှတ်တော်ဆွေးနွေးဖို့ကိစ္စကိုချက်ချင်းဖျက်သိမ်းပစ်ဖို့များတယ်လို့ဘက်ဒိတ်တက်သူနိုင်ငံရေးတိုက်ပံဘာသာပေါမောက်ခဟန်နီအရှောကပြောပါတယ်အမေရိကန်နဲ့အီရတ်ကအမေရိကန်တပ်တွေလုံးဝရုတ်သိမ်းပေးဖို့တောင်းဆိုနေတဲ့အီရန်ဆန္ဒတွေကြားမှာအီရတ်ခေါင်းဆောင်တွေညက်နေတယ်လို့အီရတ်နိုင်ငံရေးလေလာသူဟက်ဆမ်အယ်ရှမာရီကပြောပါတယ်အမေရိကန်နိုင်ငံအိုကလာဟိုမာတက်ကတူအရှေ့လယ်ပိုင်းဒေသဆိုင်ရာအစီအစဉ်အကြီးအကဲယိုရှုရလန်ဒစ်ကတော့ဝန်ကြီးပွန်ပီယိုဟာအီရတ်ရေးနဲ့ပတ်သက်ပြီးဘေးကျန်နှံ့ချက်ရင်ဆိုင်နေရတယ်လို့ပြောပါတယ်
America's position in Iraq, like its position in Syria.
Iraq အမေရိကန်ရဲ့အနေအထားကစီးရီးယားမှာလိုပဲမြေမယာအနေအထားနဲ့ကြုံရပါတယ်။ဘာကြောင့်လဲဆိုတော့ Iraq မှာ Iran ဖြစ်စေခြင်းတလို့ဖြစ်သွားရင်အရှေ့လက်ပိုင်းဒေသမှာကွဲပြားတဲ့ဘာသာအယူဝါဒတွေကြားအတိမ်ဆောင်းမခံတဲ့အနေအထားနဲ့မလုံမုံထားမှုတွေတိုးလာမှာဖြစ်တယ်လို့အမေရိကန်ရဲ့အနေအထားကလည်းအားနည်းသွားနိုင်ပါတယ်။ဒါ့အပြင် Iran ရဲ့အနေအထားကပိုကောင်းလာနိုင်တာကြောင့်ပါ။ဘာကြောင့်လဲဆိုတော့ အီရန်ကရှီယာအများစုရှိတဲ့နိုင်ငံဖြစ်ပြီးအမေရိကန်ကဆူနီအများစုရှိတဲ့ဆော်ဒီအာရေဗျာနိုင်ငံဘက်ကလို့အများကမြင်နေတာကြောင့်ပ
ါဝါရှင်တန်အခြေစိုက်ပင်လယ်ကွေ့ဒေသကြီးလေးလာသူသီယိုဒိုကာရဆက်ကတော့အခုဝန်ကြီးပေါ်ပြရဲ့ခီးစင်ဟာဒီသတင်းပတ်တွေအတွင်းအီရတ်ကိုအမေရိကန်ထိပ်တန်းအရာရှိကြီးတွေတွားကြတာတက်တဲ့အချိန်ဖြစ်ပြီးဒေသတွင်းအမေရိကန်တပ်တွေရဲ့လှုပ်ဆောင်မှုနဲ့တက်ချထားရေးဆိုင်ရာအပြောင်းလဲတွေနဲ့ပတ်သက်ပြီးအီရတ်ခေါင်းဆောင်တွေကိုအာမခံပေးပြောမယ်လို့မျှော်လင့်ကြောင်းပြောပါတယ်။ဒီခီးစင်မှာဆွေးနွေးမယ့်အကြောင်းအရာတွေထဲမှာအီရန်ပေါ်မှာအရေးယူတန်းခတ်မှုချထားတဲ့ကိစ္စနဲ့တူဒေသတွင်းရင်းနှံသယ်ယူပို့ဆောင်မှုနဲ့အထူးအတွက်အကာအကွယ်ပေးရေးအပြင်နောက်အရေးပါတဲ့အချက်တခုကစွန့်ရင်ဆိုင်ရာကိစ္စရပ်ပါဝင်နိုင်တယ်လို့ပြောပါတယ်။ဒါအပြင်အိုမန်နိုင်ငံကိုဝန်ကြီးပေါ်ပြီးတော့ရောက်ချိန်မှာတော့ပင်လယ်ကွေ့ဒေသရင်းစွန့်ရဆိုင်ရာဌာနတခုတည်ထောင်ရေးအတွက်ကြီးညာချက်ထုတ်ပြန်နိုင်တယ်လို့လည်းပြောပါတယ
်။ဆက်လက်ပြီးတော့ကမ္ဘာသတင်းဒီမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတွေမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကိုကိုဇော်ဝင်းလိုင်ကတင်ဆက်မှာပါ
။တရုတ်သားမကြီးရဲ့ကချင်ခီးစဉ်နောက်ကွယ်ကသတိပေးချင်းချမှုများ Behind the Threats and Warnings of Chinese Ambassador's Kachin Visit ဆိုတဲ့ခေါင်းစဉ်နဲ့စောင်းမရှင်နန်းလွင်အရာဝတီအွန်လိုင်းဂျာနယ်မှာရေးထားတဲ့တုံ့သက်ချက်ကိုဥစွာကောက်နှုတ်တင်ပြလိုပါတယ်။မြန်မာနိုင်ငံဆိုင်ရာတရုတ်သားမကြီးဟောင်းလျံနဲ့တွေ့ဆုံဖို့ကွန်မရောင်အောင်ခမ်းနဲ့ဖုန်တော်ကြီးခလမ်ဆမ်ဆွန်တို့နှစ်ဦးကိုပြီးခဲ့တဲ့ဒီဇင်ဘာလဇန်ပိုင်းမှာဖိတ်ကြားခဲ့တဲ့အချိန်တုန်းကတာမကြီးကသူတို့ကိုသတိပေးချင်းချောက်မှုတွေလုပ်လိမ့်မယ်ဆိုတဲ့အချက်ကိုလုံးဝမျှော်လင့်မထားခဲ့ကြဘူးလို့စောင်းမရှင်ကအစချီရေးသားထားပါတယ်။ကွန်မရောင်အောင်ခမ်းကတော့ကချင်ဒီမိုကရက်ပါတီရဲ့ဥက္ကဋ္ဌဖြစ်တဲ့အပြင်မနေ့ကကချင်ပြည်နယ်ကအထင်ကရနိုင်ငံရေးပါတီကြီး၃ပါတီစုပေါင်းဖွဲ့စည်းလိုက်တဲ့ကချင်ပြည်နယ်ပြည်သူ့ပါတီ KSPP ရဲ့ဒုတိယဥက္ကဋ္ဌဖြစ်ပြီးဖုန်တော်ကြီးခလမ်ဆမ်ဆွန်ကတော့ကချင် Baptist Convention ရဲ့ဥက္ကဋ္ဌဖြစ်ပါတယ်။ဒီဇင်ဘာ28ရက်နဲ့29ရက်တို့မှာအသီးသီးတွေ့ဆုံခဲ့ကြတဲ့အချိန်မှာသူတို့ထင်ထားခဲ့ကြတာကတော့တွေ့ဆုံမှုအတွင်းကချင်ပြည်နယ်မှာလက်တလောရင်ဆိုင်နေရတဲ့ငင်းကြိုင်းရေလုပ်ငန်းစဉ်တွေစစ်တပ်နဲ့ KYA အကြဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးနေကြရတဲ့ဒုက္ခတွေတွေကိစ္စစတဲ့အရေးပါတဲ့အကြောင်းအရာတွေကိုကောက်မွန်စွာဆွေးနွေးညှိနှိုင်းကြမယ်လို့မျှော်လင့်ခဲ့ကြကြောင်းကွန်မရွန်အောင်ခမ်းနဲ့ဖုန်တော်ကြီးခလမ်ဆမ်ဆွန်တို့ဘက်ကမျှော်လင့်ခဲ့ကြတဲ့အကြောင်းအဲ့ဒီပုံကုန်အုပ်ရဲ့ပြန်ပြောပြချက်တွေကိုကိုကပီးဆောင်းမရှင်ကရေးသားထားပါတယ်တွေ့ဆုံမှုအတွင်းတရုတ်တမကြီးကကချင်နိုင်ငံရေးပါတီတွေနဲ့ဘာသာရေးအဖွဲ့အစည်းတွေအနေနဲ့မြစ်ဆုံဆဲကိစ္စအပါအဝင်ပြည်내တွင်းကတရုတ်စီမံကိန်းတွေကိုမကန့်ကွက်ကြဖို့နဲ့ကန့်ကွက်မယ်ဆိုရင်စိုးရတဲ့အကျိုးဆက်တွေနဲ့ရင်ဆိုင်ရမယ်ဆိုပြီးချင်းချောက်ပြောဆိုခဲ့တဲ့အကြောင်းပြန်ပြောပြချက်တွေကိုစောင်းမမကိုကာဖော်ပြထားပါတယ်တရုတ်သမ္မတရှီကျင်းပင်ကမ္ဘာကထပြုအကောင့်ထဲဖော်ဖို့ပြင်ဆင်နေတဲ့ Belt and Road Initiative လို့ခေါ်တဲ့ခေတ်သစ်ပိုလမစီမံကိန်းကြီးမှာကချင်ပြည်နယ်ကပထဝီနိုင်ငံရေးအနေအထားအရအရေးပါတဲ့နေရာမှာရှိနေတာကြောင့်ဒေသခံတွေရဲ့ကန့်ကွက်မှုမရှိအောင်တရုတ်ဘက်ကအခုလိုဖိအားပေးလှုပ်ဆောင်လာနေတာဖြစ်တယ်လို့ဆိုပါတယ်အထူးသဖြင့်တရုတ်သမ္မတရှီကျင်းပင်မြန်မာနိုင်ငံကိုအခုနှစ်အစောပိုင်းမှာလာရောက်လည်ပတ်ဖို့ရှိနေပြီးအဲ့ဒီလိုလာတဲ့အချိန်မှာမြန်မာနိုင်ငံအတွင်းကတရုတ်တို့ရဲ့စီမံကိန်းတွေအတွက်သဘောတူညီချက်တွေလက်မှတ်ရေးထိုးနိုင်အောင်တရုတ်သမ္မတကြီးကအရေးပါတဲ့ဒေသတွေကိုတွားရောက်ပြီးဒေသခံနိုင်ငံရေးဘာသာရေးခေါင်းဆောင်တွေနဲ့ချုပ်တင်ညှိနှိုင်းဆောင်ရွက်နေတာဖြစ်ပါတယ်ဒါပေမဲ့တရုတ်တမကြီးရဲ့ပြောဆိုလှုပ်ဆောင်မှုတွေဟာဒေသခံတွေရဲ့သဘောထားတွေကိုနားထောင်ပြီးညှိနှိုင်းဆောင်ရွက်တဲ့ပုံမပေါက်ပဲအထက်စီးကနေဖိအားပေးချင်းချောက်နေတဲ့သဘောပေါက်နေတယ်လို့တမကြီးဟောင်းလျံနဲ့တွေ့ဆုံခဲ့သူတွေကပြန်ပြောပြတာကိုစောင်းမမကိုကာဖော်ပြထားပါတယ်တရုတ်တို့ကမြန်မာနိုင်ငံအတွင်းမှာအကောင့်ထဲပေါ်မဲ့ခေတ်သစ်ပိုလာမစီမံကိန်းမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကဥက္ကဋ္ဌအဖြစ်တာဝန်ယူထားတာကြောင့်ကချင်ဒေသခံတွေကတရုတ်တို့ရဲ့စီမံကိန်းတွေကိုမကန့်ကွက်ပါဘူးဆိုတော့စာရေးပြီးဒေါန်ဆန်းစုကြည်ထံတာမကြီးကပို့ခိုင်းတဲ့အထိတွေ့ဆုံမှုအတွင်းဒေါန်ဆန်းစုကြည်ထံပို့ခိုင်းတဲ့အထိတွေ့ဆုံမှုအတွင်းတာမကြီးကဖိအားပေးပြောဆိုခဲ့တယ်လို့ဆိုပါတယ်ဒေါန်ဆန်းစုကြည်ကိုနိုင်ကတချင်ကမြစ်ဆုံဆဲစီမံကိန်းနဲ့မြန်မာနိုင်ငံအတွင်းကတခြားတရုတ်စီမံကိန်းတွေကိုကန့်ကွက်ခဲ့သူပါဒါပေမဲ့အခုအချိန်မှာတော့ဒေါန်ဆန်းစုကြည်ရဲ့သဘောထားဟာအဲ့ဒီလိုမဟုတ်တော့ပဲပြောင်းသွားပြီလို့တရုတ်တာမကြီးကကချင်ကောင်းဆောင်တွေကိုပြောခဲ့တဲ့အကြောင်းစောင်းပါမှာရေးသားထားပါတယ်ခင်ဗျာအပြည့်အစုံကိုတော့www.arwri.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
။သောရရှင်များရှင်။ရခိုင်ပြည်နယ်မှာလက်နက်ကင်ပြည်ပသားတွေကြီးထွားလာတာကြောင့်ပြည်တွင်းပြည်ပကစိုးရိမ်မှုတွေထွက်ပေါ်လာနေပါတယ်။စီးတင်မာမှုတွေလက်နက်ကင်ပြည်ပကတွေအထက်ဘယ်သူတွေမှအထူးကတာဝန်ရှိပါသလဲ။နိုင်ငံတော်ကလက်နက်ကင်တိုက်ပွဲတွေကြောင့်ပြည်တွင်းညီညွတ်ရေးအပေါ်ဘယ်လိုရိုက်ခတ်လာနိုင်တယ်ဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ညီညွတ်ရေးအတွက်သောရရှင်တွေရဲ့မျှော်လင့်ချက်တွေဆန္ဒတွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညလိုက်ရိုက်နေတဲ့အစီအစဉ်ကအကျိုးဆုံးပါတယ်ရှင
်မြန်မာနိုင်ငံကနောက်ဆုံးအခြေအနေဖြစ်ပျက်နေတဲ့လက်ရှိဒီအခြေအနေနဲ့ပတ်သက်ပြီးတော့ VOA သောတာရှင်ကြီးရဲ့အမြင်သဘောထားတွေကိုတင်ပြဆွေးနွေးနေတဲ့တိုက်ရိုက်လေလိုက်အစီအစဉ်တွေမှာပါဝင်ဆွေးနွေးကြပါလို့ထပ်မံဖိတ်ခေါ်ပါတယ်ရှင်အခုတော့ဥကျော်စန္ဒာရဲ့မြမအရေးသုံးသက်ချက်ကိုနာဆင်ရမှာပါရခိုင်ပြည်နယ်မှာမြမတက်မတော်နဲ့အေးအေးရခိုင်တက်မတော်တို့ကြားစည်ရေးပဋိပက္ခတွေကြီးထွားလာတာဟာဘသူအတွမ်းမှအကျိုးမရှိနိုင်ဘူးအနှုတ်လက္ခဏာသာဖြစ်တယ်လို့ဂျာမနီနိုင်ငံဘာလင်တက္ကသိုလ်ကတိကဟောင်းမြမရေးရာသူတေတီဥခေမောင်စောကသုံးသပ်ပါတယ်စိတ်မအေးပွေဒီအရေးနဲ့ပတ်သက်ပြီးတော့ဥခေမောင်စောနဲ့ဒီဥကျော်စန္တာတို့ဆွေးနွေးသုံးသပ်ထားတာကိုကျမတို့နားဆင်ကြားရအောင်ပါရှင်
မောင်သောခင်ဗျာကျွန်တော်ဒီကနေ့ဆရာနဲ့ဆွေးနွေးခြင်းတဲ့အကြောင်းအရာကတော့ရခိုင်ပြည်မှာအခုဖြစ်ပျက်နေတဲ့အခြေအနေပတ်သက်ပါတယ်ပထမအဆုံးကတော့ဒီကိစ္စဖြစ်ခဲ့ရတဲ့အခြေခံအကြောင်းရင်းတွေကိုကျွန်တော်ဆွေးနွေးကြပါစို့
အခြေခံအကြောင်းရင်းဆိုတာကတော့ခင်ဗျာဖြစ်ကြပြီဆိုတော့နှုံးနဲ့ဆက်မှာအနေနဲ့များတော့တောင်းဝန်ရှိကြတာကြီးပဲပါဗျာတစ်ဖက်ချင်းမှာကြီးပဲတော့လုံးဝတောင်းဝန်မရှိပါဘူးဟိုမှာကြီးဆိုတာကနှစ်ဖက်ချင်းမှာပဲပါချိန်လို့ရတာကိုတစ်ဖက်ချင်းကချိန်နေပြီတစ်ဖက်ကဖြောင့်နေဘယ်လုံးဝပါချိန်လို့မရဘူးနှုံးနဲ့ဖက်မကြီးတဲ့နေများတော့လည်းဖြစ်မှာပေါ့လေ
ဟုတ်ကဲ့ပူပြီးဝေးဝေးလန်လန်ကြည့်မယ်ဆိုရင်အခုမြန်မာနိုင်ငံမှာတိုင်းရင်းသားတွေရဲ့မျိုးချစ်စိတ် ethnic nationalism ပူပြီးတော့ပြင်းထန်လာတယ်ပူပြီးတော့ထွန်းတောက်လာတယ်လို့ကျွန်တော်စဉ်းစားမိပါတယ်ရခိုင်မှာလည်းပဲကျွန်တော်ငငယ်တို့ငါတဲ့တော်မှာပူပြီးပြင်းထန်လာတယ်လို့ထင်ပါတယ်ဘာကြောင့်လဲဆိုရင်ရခိုင်ပြည်နယ်မှာဖွံ့ဖြိုးတိုးတက်မှုလည်းမရှိဘူးလူငယ်တွေအတွက်အလုပ်ကိန်းလည်းမရှိဘူးဆိုတော့လူငယ်တွေကလည်းအကုန်လုံးကြောက်စိမ့်တူပိုးသွားသူသွားနိုင်ငံခြားထွက်ပြီးအလုပ်လုပ်သူလုပ်စားသဖြင့်လုလာကြတော့အဲ့လိုခံပြင်းမှုတွေလည်းပါမယ်လို့ထင်ပါတယ်အဲ့ဒါဥကျော
်စံတန်းနဲ့ကျွန်တော်နဲ့ယူဆိုင်ရင်တော်လေးတူပါတယ်ကျွန်တော်လည်းအဲ့ဒါကိုလက်ခံတယ်ဘာလို့ဆိုကျွန်တော်တို့ငငယ်ရတဲ့ကိုအခုခေတ်တိုင်းရင်းသားတွေမှာမျိုးချစ်စိတ်ပူပြီးပြင်းထန်လာတယ်ဆိုတာကတော့မှန်တယ်ကျွန်တော်တို့ငငယ်တော့ဒီလောက်မှပြင်းထန်မှုအခုရခိုင်ပြည်နေနဲ့ကြည့်မယ်ဆိုရင်ရခိုင်ပြည်မှာကအရွယ်ကောင်းလူတွေမရှိသလောက်ဖြစ်နေတယ်။ပြည်ညာတဲ့လည်းမရှိသလောက်ဖြစ်နေတယ်။ပြည်ညာတဲ့ကနိုင်ငံသားရောက်အလုံးလုံးတာတွေပါတယ်။တချို့လူငယ်လူရွယ်တွေကျတော့လက်ရှိဘဝရေးအခြေအနေကြောင့်ရောအိမ်ရဲ့အခြေအနေကြောင့်ရောယူရီးယားတို့မလေးရှားတို့မှရောက်ပြီးလုံလုံနေတဲ့ရခိုင်တွေကတိတ်နေချီနေတယ်။တချို့ရခိုင်ရွာတွေမှာမိမတွေနဲ့အဖိုးကြီးအဖွားကြီးတွေပဲရှိတယ်ပြောတယ်။ကလေးတွေပဲ။အဲ့လိုအခြေအနေဖြစ်နေတယ်။အဲ့လိုအခြေအနေဖြစ်နေတဲ့အချိန်မှာဒီနေ့ချက်ချင်းအများကြီးရှိနေတော့အရင်ကတော့ရှေ့အစိုးရဆိုတော့သိမလုပ်ရဲဘူးညီနေကြတယ်အခုကဒီမိုကရေစီပြီးတဲ့ပါတယ်ပုံမှန်လင်းပြောင်းွင့်ရှိတယ်ဆိုတော့အခွင့်အရေးများပေါ်ရလာမလားဆိုပြီးတော့များပို့ပြီးတော့ပြောလာကြတယ်လားလို့ကျွန်တော်ထင်မိတယ်လေ
နောက်တစ်ခုကဆရာစိုးစိုးကပြောတယ်နှစ်ဖက်လုံးကတော့အမားရှိမှာပဲဘာညာပြောနေအောင်ကျွန်တော်တစ်ခုစဉ်းစားမိတဲ့ဆက်ဒီမှာအခုခံပြင်းနေဟာဒီဘင်္ဂလီလို့ဒေသကခေါ်တဲ့လူတွေရဲ့ခွန်မှုမှုသိမ့်များလာတယ်ထာနေမှာကြီးပြင်းမွေးဖွားလာတဲ့လူတွေအပြင်ဒီဘက်ကစိတ်ဝင်လာတဲ့လူတွေအများကြီးဖြစ်လာတယ်။ဒါကြောင့်နယ်မြေဆုံးရှုံးရမယ်၊နယ်မြေဝါမျိုးခံရမယ်၊အန္တရာယ်ကြောက်နေရဆိုတာရခိုင်လူမျိုးတွေရခိုင်တိုင်းသားတွေလည်းသိကြပါရဲ့ဆရာ။ဒါပေမဲ့ဒီလိုအချိန်မျိုးမှာသူတို့ကမြမတက်မတော်နဲ့လည်းတိုက်ပွဲဖြစ်တယ်။ပြည်တော်စုအစိုးရနဲ့လည်းပဲရခိုင်ပြည်နယ်ရဲ့နိုင်ငံရေးအဖြစ်သူတို့သဟဇာတမဖြစ်ကြတာလည်းတွေ့နေရတော့ဒီအခြေအနေကရောကောင်းတဲ့လက္ခဏာဟုတ်ရဲ့လားဆရာ။အခုချိန်မှာဒီလိုတိုက်ပွဲဖြစ်လာတာ
ပုံမှန်လားကောင်းတဲ့လက္ခဏာပါဗမာပြည်မှာဒီရခိုင်ပြည်နယ်ကိုဒုတိယအစီရင်ဆုံးပြည်နယ်လို့သူတို့ပြောရတယ်ဒါပေမဲ့ကျွန်တော်အမြင်မှာဆိုတော့အစီရင်ဆုံးပြည်နယ်ဖြစ်နေမယ်ဘာလို့ဆိုအစီရင်ဆုံးပြည်နယ်လို့ပြောရတဲ့ချင်းတွေကနိုင်ငံညမှာပညာရေးသင်ဖြစ်ရောက်နေချင်းတွေကအများကြီးရှိတယ်ပညာရေးချင်းတွေအများကြီးရှိတယ်ကျွန်တော်ရခိုင်မှာပညာတတ်အရန်ကုန်နေရတယ်အဲ့ဒါဦးကျော်စံကလည်းတိမှာပဲလက်ညှိုးထုတ်ယူလို့ရတဲ့ဘဝကိုရောက်နေပြီအဲ့ဒါကလည်းတစ်ခုပါတယ်နောက်တစ်ခုကဘယ်လိုဖြစ်နေလဲဆိုတော့ညရခိုင်နယ်မှာလည်းမကျေနပ်ချက်တွေကတော်တော်ကိုများနေကြပြီနဲ့တူပါတယ်။စပြောရမယ်ဆိုရင်တော့ဒီ2015ခုနှစ်ရွက်ောက်ပွဲနိုင်နိုင်တော့အများစုနိုင်တဲ့ပါတီအစိုးရမဖွဲ့လျောက်ဘူး။အဲ့ဒီကလည်းရခိုင်နယ်စစ်ထက်မှထင်းရင်ထင်းမယ်ငါတို့ကိုနှိမ်တယ်။ငါတို့ဒီမှာငါတို့လူမျိုးစုအများစုရရင်လည်းငါတို့အစိုးရဖောက်ခွင့်မရဘူး။ဘုံအစိုးရချုပ်ကင်နေတာခံနေရတယ်။ဘာမှလွတ်လပ်ခွင့်မရှိဘူးပြည်နယ်ဆန္ဒမဲ့ပဲရှိတယ်။ တော့အခုချိန်မှာတိုင်းရင်းသားတွေရဲ့မကြီးစားမှုပုံများလာတယ်ဆိုတာကိုကြိုက်ပြီးဖြစ်စေမကြိုက်ပြီးဖြစ်စေကျွန်တော်တို့လက်ခံရမှာပဲ။ဘာလို့လဲဆိုတော့ကျွန်တော်တို့ငငယ်တုန်းကစီးပွားရေးရဲ့အင်တာကောင်းနေပဲ။ဟိုပတ်စံလေးတမတော်ရှိအဝဆန်းနေနေရှိနေကို25ပြားနဲ့။ဆိုတော့ဘဒူးမှာအဲ့ဒါကဥမတောင်းရင်ကျက်ပနာဒီပြာကိုသိမစင်စားဘူး။အခုကစီးရဲစီးရဲတွင်းကညက်တဲ့နဲ့စီးရဲတွင်းကညက်တဲ့နဲ့တော့အစိုးရဘောမကြီးနှံ့မှုတွေကညံတဲ့ပုပ်ပုံမြင်းများလာတာပေါ့။ကျွန်တော်တို့အဲ့လိုပဲမြင်တယ
်ဆိုနိုင်ငံရေးမကျေနပ်မှုထဲမှာဆရာစောစောကပြောတယ်ဒရိတ်ောက်ပွဲမှာရခိုင်ပါတီကအများစုနိုင်တယ်ဒါပေမဲ့အစိုးရဖွဲ့ခွင့်မရှိဘူးဘ ഹു အစိုးရကဘ ഹു အနာရပါတီကပဲအဓိကချုပ်ကန်ပြီးတော့လုပ်တယ်ဆိုဒီကိစ္စကလည်းပဲမကျေနပ်စရာလည်းဖြစ်နေလို့ဆိုရင်မှားမလားဆရာတကယ်တော့ဒရိတ်ောက်ပွဲလည်းကျင်းပပေးတယ်နိုင်လဲနိုင်တယ်နိုင်ပေမဲ့လည်းသူတို့ဘာမှစီမံခွင့်မရဘူးသူတို့တိုင်းဒေသအတွက်အရေးကြီးဆုံးဖြစ်တဲ့ဒီဘင်္ဂါလီကိစ္စမှာတော့မှသူတို့ရဲ့ပြောရေးဆိုရင်တခွန်းဘာရမမရှိဘူးဖြစ်နေဆိုတော့လည်းခံပြင်းတာတော့အဆန်းလို့ပြောကြမလားဆရာ
အဲ့ဒါမှန်ပါတယ်ကျွန်တော်လည်းအခုကျော်စံသာမြင်တယ်လို့ပဲမြင်ပါတယ်ဘာဖြစ်လို့လဲဆိုတော့ဟိုမှာသူတို့ဖွဲ့သူတို့ကြောင်းပြတာပေါ့ဗျာဟိုဖွဲ့စည်းပုံအခြေခံဥပဒေကဟိုပြည်နယ်ဝန်ကြီးချုပ်ကနိုင်ငံတော်သမ္မတကခံထားပြီဆိုတော့သူတို့ခံထားတယ်ပေါ့ဒါပေမဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာရေးတာကနိုင်ငံတော်ဟိုပြည်နယ်ဝန်ကြီးချုပ်ကနိုင်ငံတော်သမ္မတကခံထားပြီပဲပြောတာပြည်နယ်ဝန်ကြီးချုပ်ကနိုင်ငံတော်သမ္မတကမိမိပါတီကလူကိုခန့်မြေလို့မရေးတာပဲဆိုတော့အများနိုင်တဲ့ပါတီကလူကိုတင်ရင်နဲ့ခန့်ပေးနိုင်ရင်ဒါပြီးသွားမှာပဲအဲ့ဒါကျွန်တော်တိတိလောက်ကရခိုင်ပြည်နယ်နဲ့မဟုတ်ဘူးလားရှမ်းပြည်နယ်မှာလည်းပါတယ်နှစ်ခုအဲ့ဒါဒီလည်းနဲ့ဒီလိုအဲ့ဒီတိုင်းရင်းသားပြည်နယ်သားတွေမကျေနပ်ကြလည်းပါမယ
်ဟုတ်ကဲ့အဲ့တော့အခုရခိုင်ပြည်နယ်တစ်ခုလေးကိုကြည့်ပြောမယ်ဆိုရင်စောစောကပြောတဲ့ဘင်္ဂါလီလို့ခေါ်တဲ့ဒီဘက်ကလူတွေကြွကြော်ဝင်ရောက်လာမှုကလည်းအများကြီးဖြစ်နေတယ်ပြည်ထောင်စုအစိုးရနဲ့လည်းပဲသိပြီးတော့ပနာမဆောက်ဘူးဖြစ်နေတယ်ဆိုတော့ဘယ်လိုဖြစ်လာမလဲရခိုင်လူငယ်တချို့ရဲ့စိတ်ထဲမှာတိတ်နာကြီးခံပြင်းပြီးတော့ဟာငါတို့စီးကြနေမယ်ဘာညာလို့တွေးကောင်းတွေးလာကြပါလိမ့်မယ်အဲ့အတွေးကတော့အန်တရာယ်မများဘူးလားဆရာအ
ဲ့ဒါကတော့တော်တော်များများငါတို့တွေးနေငါတို့သူတို့ website တွေပါလေတွားကြည့် Facebook တွေတက်ကြည့်ရင်လူနိုင်ယူရမယ်လူနိုင်ရမယ်ရမယ်ဘာညာအဲ့လိုမျိုးတွေဖြစ်နေတယ်ဒါပေမဲ့အဲ့ဒါကလည်းဟိုအဖြစ်မဲ့ဆိုရင်တော့တွေးပူလုံးချိန်မှာတွေးတဲ့အတွေးတစ်ခုလိုပဲကျွန်တော်ယူဆတယ်။ဘာလို့လဲဆိုတော့လက်နိုင်ငံတစ်ခုကိုထူထောင်မယ်ဆိုလို့ရှိရင်လက်တဲ့နိုင်ငံထူထောင်တဲ့အခြေအနေရှိပြီလား။အဲ့ဒါကိုကြည့်ရမယ်။ကိုယ်မှာကိုယ့်ရဲ့အခြေအနေအင်အားဘယ်လောက်ရှိလဲ။လူရင်းအင်အားပညာတတ်ဘယ်လောက်အုပ်ချုပ်မှုစီမံခန့်ခွဲမှုပိုင်းမှာလူဘယ်လောက်ရှိနိုင်လဲ။အဲ့ဒါမျိုးတွေရှိလားမရှိလားကိုအရင်ဆုံးစဉ်းစားပြီးမှလက်တဲ့နိုင်ငံထောက်ဖို့ဆိုတာပြောမှာပေါ့။ဗမာပြည်မှာလည်းအရင်ကလွတ်လပ်ရေးမရခင်တော့ဘုရားဆံခွန်းနဲ့ပြောသွားတယ်မလားလွတ်လပ်ရေးရပြီရညာတော့လေဟိုမှာဘယ်ပါကြီးတက်တဲ့ဘယ်အစိုးရတက်တဲ့ကောင်းကောင်းမမလုပ်နိုင်လို့ရှိရင်အဲ့ဒါဟိုကလူနိုင်ငံဖြစ်နေမှာပဲဆိုတာအဲ့တော့ခုနေမှာလဲဟိုရခိုင်ပြည်လွတ်လပ်ရေးဘာညာမှတ်မဲ့အစားဒါကျွန်တော်အမြင်ကိုပြောရမယ်ဆိုရင်တော့ဗမာပြည်မှာရည်တဲ့မှာပဲနေပြီးတော့ပြည်နယ်သားအခွင့်အရေးပြည်တော်စုသားအခွင့်အရေးကိုမြန်မာပြည်နဲ့တန်းတူရပြင်နေလို့ထင်တယ်။အဲ့ဒါကိုလည်းဘ ഹു အစိုးရကရခိုင်နေမဟုတ်ဘူးဗျာ။ကျန်တဲ့တိုင်းရင်းသားတွေအကုန်လုံးကိုပေးပြင်နေလို့ကျွန်တော်ယူဆတယ်
။အေးအေးကထုတ်ပြန်တဲ့ဟာတွေမှလည်းသူတို့ဟာခွဲထွက်မယ်လွတ်လပ်ရမယ်ဆိုတော့တခါမှမပြောပါဘူး။သစ်မှန်တဲ့ Federal Democracy ပြည်ထောင်စုကိုပဲလူကျင်လို့သူကပြောတာပါ။ဒါပေမဲ့တစ်ဖက်မှာတော့အစိုးရရဲ့ပြောကြားချက်တွေမှာဒီလူတွေခွဲထွက်ဖို့လုပ်နေတယ်တင်းတွန်းပူတာအာဆာနဲ့ပူးပေါင်းနေတယ်လို့ပြောတာအဲ့ဒါမျိုးလည်းထွက်လာတယ်ဆိုတော့လောလောဆယ်ကင်တွယ်ပုံကလည်းပြောစရာဖြစ်နေတယ်ဆရာ
အစိုးရကြီးညာချက်ကြီးတဲ့မှာအေအာဒီအာဇာရီနဲ့သွားပေါင်းတယ်ဘာဂျမ်ဖဲအဖွဲ့နဲ့ဘင်္ဂလားဒေ့ရှ်ပြည်ထဲမှာသူတို့စခန်းနေရှိတယ်လို့ပြောတယ်ဟိုဘင်္ဂလားဒေ့ရှ်ချက်ချက်ပြက်ကချက်ချက်ပြန်ညင်းတယ်သူတို့ပြည်ထဲမှာလည်းမရှိဘူးနောက်အေအာနဲ့သူတို့နဲ့အာဇာနဲ့အဆက်သွယ်ဘာမှမရှိပါဘူးလို့ညင်းတယ်ကျွန်တော်ဆိုလိုတာကဥပမာအဖြစ်ကတခုခုပြောပြီးဆိုရင် statement ရှိ reason ရှိရမယ်ပေါ့ဗျာဥပမာသူတို့ပြောတယ်အေအာအာဇာနဲ့ပေါင်းတယ်ကဲဘယ်နည်းပဲကဘယ်မှာပေါင်းနေထောက်ထားနေပြဘယ်မှာသူတို့ဘာတွေဆွေးနွေးတယ်ဘာတွေရှိတယ်ဟာလားနောက်တစ်ခါဓမ္မမဟုတ်လို့ရှိရင်ဘင်္ဂလားဒေ့ရှ် JP ထဲမှာအေးနဲ့အာဇာစခန်းနေရှိတဲ့စာကကောင်းငင်တပ်ပေါ်နေပါလေပြနိုင်တော့ကောင်းတာပေါ့ဒီမှာဒါပဲနေပဲနေမှာဘယ်လိုစခန်းနေရှိတာကိုတော့တပ်ပေါ်နေနေရထားတယ်ဆိုတာအဲ့လိုဟာမျိုးမပြဘဲနဲ့ဆွဆွဲလို့ရှိရင်တော့တယောက်ကပြောတာဟိုသူပြောရင်ကပြောနောက်တယောက်ကလည်းကိုညင်းညင်းလိုညင်းဆဲတဲ့ဘောင်မျိုးတွေဖြစ်နေမှာပေါ့
ဟုတ်ကဲ့ဆိုတော့ဒီကိစ္စပြည်လဲလာနိုင်တဲ့အလားအလာရောဆရာမြင်ပါလားပြည်ထောင်စုအတိုင်းအတာအင်အားစုတွေအများဝင်ပြီးတော့ညှိနှိုင်းပြောဆိုဖြောင်းဖြားတာကိုနှစ်ဖက်လုံးလက်ခံကြမဲ့သဘောရောရှိနိုင်ပါသလ
ားအမှန်ကတော့ဗမာပြည်ရဲ့ပြည်တွင်းစစ်ဆိုတာကတော့ခင်ဗျာကျွန်တော်တို့နေနေလေးတွေကစနေတဲ့ပြည်တွင်းစစ်ကဂရက်ကြီးမဆုံးသေးဘူးပြည်တော်ညှိနှိုင်းရပြီး၃လကြာတည်းကစဖြစ်တဲ့ပြည်တွင်းစစ် ဆိုတော့ဗမာပြည်သူ့အရေးရတဲ့တန်းက48ခုနှစ်ကစတယ်အခုက2019ခု52နှစ်ရှိပြီအဲ့ဒါနဲ့ဘယ်လိုမှခုနကညညာရေးတော့မရနိုင်ဘူးဆိုတာကခင်ဗျဟိုကျွန်တော်တို့ငငယ်တော့ဟိုမှာကွန်မြူနတီဆိုတော့တဲ့ရှိစစ်ဆိုဒီမှာနှုတ်လက္ခဏာညညာရေးဒီအပေါင်းလက္ခဏာဆိုတာစစ်ရှိနေသမျှကာလပတ်လုံးအတိုင်းပြရဘယ်တော့မှလည်းချမ်းသာမှလည်းမဟုတ်ဘူးနာနာထူမှလည်းမဟုတ်ဘူးပြည်သူလူထုလည်းကောင်းကောင်းမွန်မွန်နေရမှာမဟုတ်ဘူးစစ်ကြောင့်မတည်တဲ့လူတွေအများကြီးရှိမှာကလေးတွေကွန်တော့မြေပြီးပါမဲ့ဖြစ်မယ်မိမတွေမဆုမဖြစ်မယ်စစ်ဆိုတာကောင်းတာမဟုတ်တာစစ်ကိုစစ်တိုက်နေနေနေရမယ်အစားကိုနှုတ်ဦးနှစ်ဖက်ကျွလွန်နာရှိလားရှိမယ်ကျွလွန်နာရှိနေရှိမယ်ဒါမျက်နာဆိုရင်ချပြီးဆွေးနွေးကြပြီးတော့ညီညာရေးယူကြတာပုံမကောင်းဘူးလားလို့ကျွန်တော်ထင်တယ်
ဆရာအဲ့တော့ကျွန်တော်တခုဆက်မေးကြည့်ပါရယ်ဆရာနဲ့ကျွန်တော်နဲ့ပြောတာကိုအထူးသဖြင့်ရခိုင်ပြည်သက်ကကြိုက်ကြမှာကြိုက်လိမ့်မယ်အကုန်လုံးအဲ့ဒီမှာလူများစုရဲ့တုံ့ပြန်မှုနဲ့ပတ်သက်လို့ကောဆရာဘယ်လိုသဘောထားလဲဆရာ
အဲဆက်ကြည့်နေဆဲကြပါလိဒါပေမဲ့ကျွန်တော်အနေနဲ့အမှန်ကိုပြောတာကစစ်ဖြစ်နေတာကိုမကြိုက်လို့ကျွန်တော်ပြောတာပါစစ်ဖြစ်ရင်ဘယ်လိုနာမလဲအခုပဲကြည့်ရခိုင်ပြည်ထဲမှာလူတွေ4,000လောက်ဥရှိအင်ဂျင်မဲ့ဖြစ်နေပြီအဲ့ဒါကောင်းလားအဲ့ဒါကိုကျွန်တော်ပြောတာပဲနောက်ပြီးတော့ကျွန်တော်ချင်းချင်းပဲပြောမယ်1949ခုနှစ်ပြည်တွင်းစစ်ပြတဲ့အချိန်မှာကျွန်တော်ဖေးသက်ခံရတယ်ကျွန်တော်မိမဆုံးမဖြစ်တယ်အဲ့ဒါကြီးကျွန်တော်မြင်ထားတယ်ကိုယ်တိုင်လက်ခံလာခဲ့ရတယ်အဲ့တော့ဒီစစ်စစ်ဆိုတာကိုတော့ကျွန်တော်မကြက်ဘူးပေါ့ဗျာဖြစ်နိုင်တတ်နိုင်လောက်နှုန်းနဲ့ပဲညှဉ်းနှိုင်းကြပြီးညဉ့်ညဉ့်လောက်ကြပါဒါပဲကျွန်တော်ပြောချင်တယ်အဲ့ဒါကိုပြောလို့မကြက်လို့ကျွန်တော်ဝိုင်းဆက်ရတယ်ဆက်ရပါပြဿနာမရှိပါဘူ
းအခုဆက်လက်ပြီးတော့ဒေါ်လာလတန်ရဲ့နည်းနည်းခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရအောင်ပါ
ဒီနေ့ပြန်တင်ပြမယ့် idiom အသုံးကတော့
make a killing
ဖြစ်ပါတယ်စာလုံးပေါင်းက make make ကတခုခုကိုပြုလုပ်တာ a ကတခု killing killing က noun နာမ်အဖြစ်တတ်ချင်းလို့လုံးောက်အဓိပ္ပာယ်ရပြီးမယ်လို့လေဒီနေရာမှာတော့ killing အဓိပ္ပာယ်ကအမျက်အများကြီးရလိုက်တာငွေအများကြီးဝင်လာတာကိုဆိုလိုတာဖြစ်ပါတယ်။ဒါကြောင့် make a killing လုံးောက်ဒေဘေကငွေအများကြီးရလိုက်တာပေါ့။ idiom ဒေဘေကလည်းဆင်နူတယ်လို့ဆိုရမှာပါ။လူတူဦးဟာလောင်ကစားရမှာပဲဖြစ်ဖြစ်ရည်ရင်းမြုံနာမှုတစ်ခုခုကြောင့်ပဲဖြစ်ဖြစ် stock အယောင်းဝယ်တွေကြောင့်ပဲဖြစ်ဖြစ်တနည်းနည်းကြောင့်ငွေအတော်လေးရလိုက်တယ်။အမျက်မြင့်မြတ်ကလေးရလိုက်တယ်။ကျမတို့မြန်မာဘန်စကားရဆိုရင်အပွားကြီးပွားလိုက်တယ်ဆိုရင်တော့make a killing ဆိုတဲ့ idiom ကိုရည်ညွှန်းသုံးလို့ရပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Groopy ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ The business tycoon made a killing in the gas exploration project.
အဲ့ဒီစီးပွားရေးလုပ်ငန်းရှင်ကြီးကတဘာဝတန်းဝေရှာဖွေစီမံကိန်းမှာအပွားကြီးပွားလိုက်တယ်လေလို့အထည်ပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
The business tycoon made a killing in the gas exploration project.
We အတော်လေးရလိုက်တယ်။အမြတ်မြင့်မြတ်ကလေးရလိုက်တယ်။အပွားကြီးပွားလိုက်တယ်ဆိုရင်ဘယ်လိုပြောမလဲ?
Make a killing.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဆက်ပြီးတော့သူယုံကြည်ရအစီအစဉ်ကိုတင်ဆက်မှာပါ American ပြည်ထောင်စု Brandy's တက္ကသိုလ်မှာပညာသင်ကြားနေတဲ့ကိုဒေးဗစ်ဂမ်အောင်ရဲ့ဘာကိုယုံကြည်တယ်လဲဆိုတာနားဆင်ကြရအောင်ပါရှင
်ကိုတို့ရှင်များအားလုံးခင်ဗျာမောင်ညာကျွန်တော်နာမည်ကတော့ဒေးဗစ်ဂမ်အောင်ဖြစ်ပါတယ်ကျွန်တော်ကခု Massachusetts ပြည်နယ် Boston မြို့မှာရှိတဲ့ Brandeis တက္ကသိုလ်မှာရရှိတည်တဲ့သောနိုင်ငံတကာဖွံ့ဖြိုးရေးဘာသာရပ်ကိုအထူးပြုလေ့လာနေတဲ့ဖွဲ့လွန်ကျောင်းသားတစ်ယောက်ဖြစ်ပါတယ်ကျွန်တော်ဒီနေ့သူယုံကြည်ရဆိုတဲ့ဒီအစီအစဉ်လေးမှာကျွန်တော်ရဲ့စကူပိုင်းစားတချို့ကိုအခုလိုမျိုးအားလုံးနဲ့အတူဝင်မြောက်ခွင့်ရတဲ့အတွက်အတိုင်းမသိဝင်မြောက်မိပါရဲ့ကျွန်တော်ဒီနေ့ညဝင်မြောက်မယ့်အကြောင်းအရာလေးကတော့ဒုတိယအောင်မြင်ဖို့အတွက်အလို့အဆုံအရာဆိုပြီးခေါင်းစဉ်ပေးထားပါရဲ့အဲ့ဒါကတော့ပိတ်ပန်နေကြလေးလာဖော်ထုတ်ထားတဲ့ theory တွေလိုမျိုးမဟုတ်ပေမဲ့ကျွန်တော်မြင့်မြင့်ကိုတူအရာရောဖတ်ကူးမှတ်ဘူးရဲ့နာမည်ကျော်ပုဂ္ဂိုလ်ကြီးများရဲ့အထုပ်ပတ်တိတွေတွေကနေကောက်ချက်ချမိတဲ့အတွေးအမြင်တစ်ခုသာဖြစ်ပါရဲ့ဒုတိယအောင်မြင်ဖို့အတွက်ဘယ်အရာတွေကအရေးကြီးဆုံးလဲလို့မေးလာလို့ရှိရင်ပြီးလို့ရတဲ့အဖြေတွေကအများကြီးပါဒီတဲကမှအချိန်ကိုအကျိုးရှိစွာအသုံးချတတ်မှုကုကျင်းစာရိတ္တကောင်းမှုဉာဏ်ပညာထက်မြတ်မှုလူမှုဆက်ဆံရေးကောင်းမှုစသဖြင့်အကြောင်းအရာတွေအဖြေတွေအများကြီးပြောလို့ရပါတယ် ဒါပေမဲ့အဲ့ဒီအရာတွေအားလုံးအတွက်ပိုပြီးအရေးကြီးတဲ့အရာတော့ပြင်းပြတဲ့စိတ်ဆန္ဒရှိမှုဆိုတဲ့အရာပဲဖြစ်ပါတယ်။အင်္ဂလိပ်လိုဆိုလို့ရှိရင်တော့ passionate ဖြစ်တယ်လို့ပြောရပါတယ်။ဒီ passion လို့ပြောတဲ့အခါမှာလူတစ်ယောက်ဟာ cause တစ်ခုအတွက်သော်လည်းကောင်းအကြောင်းအရာတစ်ခုအတွက်သော်လည်းကောင်းမိမိဘဝတိုးတက်ရာတိုးတက်ကြောင်းနဲ့ဆက်နွယ်ပြီးကိုရောစိတ်ပါပြင်းပြပြဆန္ဒရှိမှသာဒီထက်ကကျွန်တော်ပြောသွားတဲ့အချိန်တို့လူမှုဆက်ဆံရေးတို့ပတ်တကူစူးစမ်းအထောက်အမှုဆိုတဲ့အရာတွေကနောက်ကလိုက်လာနေမှာဖြစ်ပါတယ်။ကျွန်တော်တို့လူဆိုတဲ့အမျိုးကပြင်းထန်ကြတာသဘာဝပါ။ကိုယ့်ရဲ့စိတ်ကသာအပြည့်အဝလုံဆောင်မှုမရှိခဲ့ဘူးဆိုလို့ရှိရင်ကိုလုံးနေရတဲ့အရာပေါ်မှာအာတိသပြင်းပြမှုတစ်ခုခုကသာနောက်ကနေတွန်းပို့နေရမျိုးမရှိခဲ့ဘူးဆိုလို့ရှိရင်ဘဝကပိုပြီးတော့ပြင်းမှန်းတယ်လို့ကြိုးစားရကြိုးနဲ့တယ်လို့လည်းဘယ်တော့မှခံစားရမှာမဟုတ်ပါဘူး။ကျွန်တော်တို့ပတ်ဝန်းကျင်မှာပဲဖြစ်ဖြစ်အောင်မြင်နေတဲ့ကမ္ဘာကျော်ပုဂ္ဂိုလ်ဘယ်သူကိုပဲဖြစ်ဖြစ်ကြည့်လိုက်လို့ရှိရင်တို့တယောက်ချင်းစီတိုင်းမှာဖုံးပိထားလို့မရတဲ့ passion ဆိုတာရှိနေတယ်ဆိုတော့အတိုင်းအတာတွေ့ရမှာဖြစ်ပါတယ်။Apple ရဲ့ Steve Jobs ကိုပဲကြည့်မလား။ Alibaba ရဲ့ Jack Ma ကိုပဲပြောမလား။ Michael Jackson ကိုပဲကြည့်မလား။ Obama ကိုပဲပြောမလား။ဒါမှမဟုတ်ရင်ကျွန်တော်နိုင်ငံရဲ့လူထုကောင်းဆောင်ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်မြန်မာပြည်ရဲ့ Democracy ရင်းနဲ့ပတ်သက်ပြီး Passionate မဖြစ်ခဲ့ဘူးဆိုလို့ရှိရင်သူလည်းအခုဒီနေရာကိုရောက်လာစရာအကြောင်းမရှိပါဘူး။အဲ့တော့အပြေကရှင်းရှင်းလေးပါ။ကျွန်တော်အားလုံးတို့ဘဝမှာအောင်မြင်ဖို့ရန်အတွက် Universal Formula ဆိုတာမျိုးကတော့မရှိပါဘူး။ဒါပေမဲ့ဒီကြောင်တခုကကျွန်တော်အားလုံးစီမှာမိမိရဲ့စိတ်ရဲ့အတွင်းသဏ္ဍာန်ထဲမှာကိန်းအောင်းနေတဲ့ကိုတကယ်ဖြစ်ချင်တဲ့ကိုတကယ်လုပ်ချင်တဲ့စိတ်ဆန္ဒပြင်းပြင်းပြပြနဲ့စိတ်ကောလူကပုံပေးပြီးထူးဆစ်ပုံဖော်ချင်တဲ့စိတ်ကူးအိမ်မက်စန္ဒတွေဆိုတာရှိမှဖြစ်ပါတယ်။အဲ့ဒီ passion ဆိုတဲ့အရာကိုမိမိကိုယ်ထဲမှာအချိန်မနှောင်းခင်ရှာဖွေဖို့ကတိတ်ကိုအရေးကြီးပါတယ်။တစ်ခါတလေမှာတော့မိမိရဲ့လက်ရှိရောက်နေတဲ့နေရာလက်ရှိဖြစ်တည်မှုအခြေအနေတွေကမိမိရဲ့ passion ကိုလွတ်လွတ်လပ်လပ်ရှာဖွေစူးစမ်းဖို့အတွက်အခွင့်မသားစရာမျိုးဖြစ်တတ်ပါတယ်။ဒါပေမဲ့မဆိုးရင်ပါနဲ့မိမိရဲ့ passion ကိုသာတွေ့အောင်ရှာပါလို့ကျွန်တော်ကတိုက်တွန်းချင်ပါတယ်။အဲ့ဒီ passion ဆိုတဲ့အရာကိုတွေ့သွားတဲ့အခါကျလို့ရှိရင်ကျန်တဲ့အရာတွေအားလုံးကသူ့ဟာသူအဝင်ပွင့်ကြဖြစ်လာပါလိမ့်မယ်။လမ်းကြီးမှာရှိနေတဲ့ကြိုးတွေ့နေတဲ့အတားအဆီးတွေအားလုံးကိုလည်းကျော်ဖြစ်နိုင်ဖို့အတွက်သင်လိုအပ်တဲ့စိတ်တခွန်အားတွေကိုအဲ့ဒီ passion ဆိုတဲ့အရာကပဲဆောင်ရင်းပေးပါလိမ့်မယ်။ကျွန်တော်ဒီနေ့သူယုံကြည်ရဆိုတဲ့အစီအစဉ်လေးကနေပြီးဝင်မြောက်ခဲ့တဲ့ဒီအကြောင်းအရာလေးကတော်တော်ရှင်များအတွက်တွေးစရာတစ်ခုခုဖြစ်မယ်လို့ကျွန်တော်ပြောလို့မိပါတယ်။အားလုံးပဲမိမိရဲ့ passion ကိုရှာတွေ့နိုင်ကြပါစေလို့ကျွန်တော်ဆုမကောင်းတောင်းအပ်ပါတယ်။အားလုံးကိုကျေးဇူးတင်ပါခင်ဗျာ
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူတင်ဆက်နေတဲ့သူယုံကြည်ရအစီအစဉ်ပါရှင်ခုတော့ကြာသပတေးနေ့နည်းနည်းခင်း VOA မြန်မာပိုင်းအစီအစဉ်အတွက်သတင်းအချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီဒေါက်ခင်မြတ်သက်ကပြောပြမှာပါ
American Mexico နှစ်နိုင်ငံကြားတရားဝင်လာရောက်မှုတွေကိုတားဆီးရတဲ့အတွက်နေဆက်တိုင်းကာရံဖို့လိုအပ်တဲ့သမ္မတ Donald Trump တောင်းခံထားတဲ့ရန်ပုံငွေမရခဲ့တဲ့နောက်မှာသမ္မတကထိတ်တန့် Democrat အမတ်တွေနဲ့အင်ဂျီရိုမာကျင်းပါတဲ့တွေ့ဆုံပွဲကနေရုတ်ထီးထွက်ခွာသွားခဲ့ပါတယ်။အောက်လွတ်တော်ဥက္ကဋ္ဌ Nancy Pelosi နဲ့အထက်လွတ်တော်လူနည်းစုအမတ်ခေါင်းဆောင် Chuck Schumer တို့နဲ့သူ့ရဲ့ဆွေးနွေးပွဲဟာအချိန်ဖြုန်းတာတက်တက်ပဲဖြစ်နေတဲ့အကြောင်းသမ္မတ Trump ကသူ့ Twitter ကနေရေးပါတယ်။ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာရွေးကောက်ပွဲရလဒ်တွေကျင်းပတော့မှာဖြစ်တဲ့အတွက်အမေရိကန်နိုင်ငံသားတွေတိုင်းပြည်ရင်းမှာမနေဘဲထွက်ခွာသွားကြဖို့အမေရိကန်တပ်ရင်းကနေသတိပေးချက်ထုတ်ပြန်ထားပါတယ်။ဒီဇင်ဘာလ30ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲရလဒ်တွေကိုဒေသဆန်တော်ချိန်ဗုဒ္ဓဘူးနေ့ည7နာရီအချိန်မှာကျင်းပမယ်လို့ကွန်ဂိုရွေးကောက်ပွဲကော်မရှင်ကပြောထားတာပါ။ရခိုင်ပြည်နယ်ရင်းအေးရခိုင်လက်နက်ကိုင်တပ်ဖွဲ့နဲ့တိုက်ပွဲတွေဖြစ်နေတဲ့တမတော်ဘက်ကတိုင်ရန်တိုးမြင့်ခြားထားမှုတွေကနေစစ်ရေးအရှိန်မြင့်လာပြီးဒေသခံတွေအတွက်စိုးရိမ်ရတာကြောင့်ငင်းကြမ်းစွာအဖြေရှာဖို့ကုလသမဂ္ဂကဗိုလ်တပ်ဦးနေမှာတိုက်တွန်းလိုက်ပါတယ်။ရိုဟင်ဂျာတွေကိုမြန်မာနိုင်ငံကိုပြန်ပြီးပို့နေတဲ့အတွက်အိန္ဒိယအစိုးရဟာဝေဖန်မှုတွေနဲ့ရင်ဆိုင်နေရချိန်မှာပဲလွန်ခဲ့တဲ့ရက်ပိုင်းတွင်းကအိန္ဒိယမှာရောက်နေတဲ့ဒါဇင်နဲ့ချီတဲ့ရိုဟင်ဂျာတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးနေကြတယ်လို့အစိုးရရရှိတွေကအင်ကာနေမှာပြောကြားခဲ့ပါတယ်။
ကျေးဇူးပါရှင်တည်င်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကတင်ဆက်သွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်ရှင်အင်ဂျင်နီယာကတော့ဂျီမီကုတ်ပါ
ကျမတို့ VOA မြန်မာပိုင်းရဲ့ကြာသပတေးညနေနဲ့ခင်အစီအစဉ်ကိုနားဆင်ကြတဲ့ကမ္ဘာတစ်လွှာကသောရရှင်အားလုံးကိုကျေးဇူးတူတင်ပါတယ်ရှင်လန်းချမ်းမြေကြပါစေရှင်ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.